Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2023ခုနှစ်မေလ12ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်။ဒီညမှာထုတ်လွှင့်ပေးမယ့်အသံလွှင့်အစီအစဉ်တွေကိုတော့ line to meter 32 kHz 933ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်ကတော့ဝင်းမမမင်္ဂလာပါသောရရှင်များခင်ဗျာ။ဒီနေ့ထစ်တန်းရောက်သတင်းတွေကိုမစုမုံနဲ့ပဲပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဥတီလာနေတဲ့မုန်တိုင်းကြီးဟာဖြတ်အားပြင်းနိုင်တယ်လို့ကမ္ဘာမိုးလစလအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အာဆီယံရှေ့တောင်အာရှနိုင်ငံများအဖွဲ့ကတော့မြန်မာစစ်ကောင်စီကိုအစီအဝေးတက်ခွင့်ဆက်မပေးနိုင်ဘူးလို့ဆိုလိုက်ပါတယ်။ NLD မြို့တော်ဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းခေါင်းဆောင်အထူးကတော့ပြန်လည်လာပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမစစ်မွေ
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်နေနာဆင်ရမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်လေအင်အားပြည့်ဆိုက်ကလုန်းမုန်တိုင်းမိုခါရဲ့မုန်တိုင်းလမ်းကြောင်းကမြန်မာနိုင်ငံစီကိုလာမဲ့တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်တဲ့အတွက်ဘေးကင်းတဲ့နေရာတွေစီကိုကြိုတင်ရှောင်ရှားကြဖို့တတိပေးနေပါတယ
်။မိမရှောင်ရင်တော့လည်းနည်းနည်းကတော့ရဲ့နိုင်တာအရှောင်လို့ရရင်တော့ကျွန်တော်တို့ချိန်ရတော့ကြောက်သားရင်ပါလို့ဒါမုံတိုင်းကကျွန်တော်တို့ကအနီအောင်ဆင့်ဆက်နှစ်နာရီလို့ပြောပေမဲ့လို့ညာဘက်ကြီးဖြစ်နေရင်ကျွန်တော်ရှောင်ရရှားတာဖြစ
်မိုးစလာညွှန်ကြားရေးမှုဦးလာထွန်းပါရှင်ဒီသတင်းအပြည့်စုံနဲ့အတူမိုခါမုံတိုင်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရခိုင်ပတ်ချမ်းကိုဝင်လာလို့အဲ့ဒီဒေသကလူတွေဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်ရှင
်ခုနကပြောခဲ့သလိုပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဥတီလာနေတဲ့မုန်တိုင်းကြီးဟာအလွန်လင်းမြန်းစွာအားပြင်းလာပြီးတော့ကပ်ဘေးကြီးကျနိုင်တယ်လို့ကမ္ဘာမိုးစလအဖွဲ့ကြီးကသတိပေးလိုက်ပါတယ်ဒီတနင်္ဂနွေနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ကောက်စ်ပစာကြားကကုန်းတွင်းကိုဝင်လာဖို့ရှိတဲ့ဒီမိုခါဆိုက်ကလုန်းအခုလိုပြင်းထန်လာတာကြောင့်မြေပြိုပြီးထိခိုက်ပျက်စီးမှုကြီးမားနိုင်တယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ WMO ပြောခွင့်ရကဒီနေ့ပြောလိုက်ကြပါဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒေသတချို့ကမြေနေပိုင်းတွေမှာရေကြီးရေလွှမ်းမိုးနိုင်ပြီးမြေပြိုတာတွေလည်းကြုံရနိုင်တယ်လို့ဂျနီဗာအခြေစိုက်တီ WMO အဖွဲ့ပြောခွင့်ရ Clara Nulis ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်အိန္ဒိယမိုးလေဝသဌာနကလည်းဘင်္ဂလားပင်လယ်အော်အလယ်ပိုင်းကဒီမုန်တိုင်းဟာအလွန်ပြင်းထန်တဲ့အဆင့်အထိကိုရောက်ပြီးနေပါပြီလို့ဒီနေ့ပဲထပ်သတိပေးလိုက်ပါတယ်။မြန်မာမိုးစလဌာနကလည်းဒီမုန်တိုင်းဖြတ်ချိန်လေးတိုင်နှုန်းကတစ်နာရီမိုင်းရာကျော်နိုင်ပြီးစစ်တွေတဝိုက်ရေလိုင်းအမြင့်ဆုံး16ပေအထိရှိနိုင်တယ်လို့နောက်ဆုံးခန့်မှန်းထားပါတယ်။အခုလိုချိန်မှာဒီနေ့မွတ်တဲ့12နာရီကနေစပြီးတော့ကန်ဒီကန်ဝေးငါးဖမ်းရင်လေသင်္ဘောတွေပင်လယ်ကိုမထွက်ကြဖို့မြန်မာပို့ဆောင်ဆက်သွယ်ဝန်ကြီးဌာနကလည်းတားမြစ်ထားပါတယ်အခုလိုချိန်မှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းရခိုင်ပြည်နယ်ဟာငကိုတဲကလူ6သန်းလောက်အကူအညီလိုအပ်နေပြီးလူ3သန်း2သိန်းလောက်အိုးမဲ့အိမ်မဲ့ဒုက္ခရောက်ပြီးသားပါလို့အခုမုံတိုင်းအတွက်ရေးပေါ်ကူညီနိုင်ရေးတန့်လန့်ဒီနေ့နှိုးဆော်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကတိုးတက်မှုမရှိတဲ့အတွက်အာဆီယံအစည်းအဝေးတွေမှာနိုင်ငံရေးအရာကိုစားမပြုတဲ့သူတွေကိုပဲတက်ရောက်ခွင့်ပြုဖို့သတ်မှတ်ထားပေမဲ့အရက်ဖက်အရာရှိတွေကတော့အာဆီယံပူးတွဲဆွေးနွေးပွဲတွေမှာဆက်လက်ပါဝင်ခွင့်ရှိမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံလက်ဘူဝန်ဘာဂျိုမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီဘက်ကပါဝင်တက်ရောက်ခြင်းမရှိသလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေခြုံငုံရေးအပါအဝင်ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးတိုးတက်မှုမရှိကြောင်းကိုလည်းဒေတာရင်းခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်။ဘုံသဘောတူညီချက်အကောင့်ထဲပေါ်ရေးတိုးတက်မှုမရှိဘူးဆိုရင်အစည်းအဝေးတွေမှာမြန်မာကိုဖိတ်ကြားမဲ့မူဝါဒကလည်းပြောင်းလဲမှာမဟုတ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီရှင်လုံးကပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာဘာမှမဖြစ်ခဲ့သလိုထားလိုက်ပါတော့ဆိုပြီးသွားလို့မရကြောင်းစင်ကာပူဝန်ကြီးချုပ်ပြောဆိုတာကိုလည်း CNN သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံဘက်ကတော့အခုလိုမျိုးသူတို့စီဝေးတက်ခွင့်မရတာကအဖွဲ့ဝင်နိုင်ငံအချင်းချင်းခွဲခြားဆက်ဆံမှုဖြစ်ပြီးအာဆီယံရဲ့ဗြိတိန်ရှင်စာတန်းကိုချိုးဖောက်တာဆိုပြီးကန့်ကွက်ထားပါတယ်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိပေမဲ့ငြိမ်းချမ်းရေးအတွက်ဆက်ပြီးတော့လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းနဲ့အာဆီယံအနေနဲ့မြန်မာရေးမှာလက်လျှော့မှာမဟုတ်တဲ့အကြောင်းလည်းပြောဆိုပါတယ်လေလာတုံးသက်တဲ့သူတွေကတော့အခုအစည်းအဝေး င်းသစ်ကနေဒီနိုင်ငံရေးစီးပွားရေးအကျက်ရိုက်နေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့တက်ပြောဆိုနေကြပါတယ်ရှင
်အခုလိုချိန်မှာမန္တလေးတိုင်း NLD ပါတီဒီဥက္ကဋ္ဌဒေါ်ဝင်းမြမြလွေရစစ်ပြန်လည်လာပါပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီမန္တလေးတိုင်းဒီဥက္ကဋ္ဌဒေါ်ဝင်းမြမြဟာဒီနေ့ပဲမန္တလေးဥပိုလ်ထောင်ကနေပြန်လည်လာခဲ့တာပါလူရဲ့စေလို့ပြန်လွတ်လာတာလို့လဲမန္တလေးမြို့နေအိမ်ကိုပြန်ရောက်လာတဲ့ဒေါ်ဝင်းမြမြက VOA ကိုအခုလိုပြောပြပါတယ
်လူရဲ့အပြင်းနဲ့လွတ်လာတာပါလူရဲ့စီလို့လွတ်လာတာပါဟုတ်ပါတယ်ဟောနိုင်ငံရေးနေနဲ့ပတ်သက်ရင်တော့ဒါကဒီခေါင်းဆောင်ပိုင်းဒီနိုင်ငံမှာဟိုပါနေပေါ့နော်ဒီ NLD အစိုးရအဖွဲ့ကကြီးခဲ့ဒီအကုန်ခေါင်းဆောင်ထားတယ်ဒါတွေအမြန်ဆုံးလွတ်ပြီးတိုင်းပြည်ထူထောင်တဲ့နေရာမှာဒီပုဂ္ဂိုလ်တွေကပြန်ပြီးတော့မှဟိုအနေမောတာဝန်ယူနိုင်ဖို့ထိုးပါတယ်အဲ့ဒါတခုပဲပြောချင်တယ
်2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့တာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ထောက်ထံသုံးနှစ်အပြည့်ပေးခံခဲ့ရပြီးအခုလိုဒေါ်ဝင်းမြမြနောက်ဆုံးပြန်လွတ်လာခဲ့တာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့မန္တလေးမြို့ကလှုပ်ရှားမှုမှာဥဆောင်ဟောပြောခဲ့တယ်ဆိုတဲ့ဆွဆွဲချက်ကတော့မမှန်ဘူးလို့ဒေါ်ဝင်းမြမြကငြင်းဆန်ခဲ့ပေမဲ့တပ်မတော်ကိုအကြီးအကျယ်ပြစ်စင်မှုပုံမှန်905ကကြီးနဲ့2022ခုနှစ်ဇွန်လ29ရက်နေ့ကဥပိုလ်အထူးတရားရုံးကနေဒေါ်ဝင်းမြမြကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒေါ်ဝင်းမြမြဟာ2020ပြည့်ရွေးကောက်ပွဲမှာ NLD ပါတီစင်ကူးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွမ်းပင်မြို့တော်မှာကျင်းပနေတဲ့32ကြိမ်မြောက်အရှိတောင်အာရှစီးကိန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကဝူရှူးပြိုင်ပွဲမှာရွှေတသိန်းတစ်ခုအပါအဝင်စုတသိန်း3ခုထပ်ပြီးတော့ရခဲ့ပါတယ်။ဒီကနေ့မေလ12ရက်နေ့ကရှင်ပြိုင်ခဲ့ကြတဲ့ဝူရှူးအားကစားပြိုင်ပွဲတွေအတွင်းမှာတော့မြန်မာနိုင်ငံကိုစားပြုရှင်ပြိုင်နဲ့မတ်ဆန်နီဦးကချမ်ချွမ်းအမျိုးသမီးမြောက်ပိုင်းလက်တိုင်းပြိုင်ပွဲအတွင်းမှာရွှေတစိတ်ရခဲ့ပါတယ်။မတ်ချယ်ရီတန်းကအမျိုးသမီး48ကီလိုအတိုက်ပြိုင်ပွဲမှာဒုတိယစုငွေတစိတ်နဲ့မအေးသစ္စာမြင့်ကနမ်တောင်းအမျိုးသမီးတောင်ပိုင်းဓာတ်တိုင်းပြိုင်ပွဲအားကစားနီးပြိုင်ပွဲတွေမှာခြေတစိတ်စုစုခိုးရရှိခဲ့ပါတယ်။ဒါအပြင်အမျိုးသားတိုက်ခွန်တိုတဦးချင်းပြိုင်ပွဲမှာလည်းကိုကောင်းဆန်ခန့်ကတတိယကျေးတစိတ်ရခဲ့ပါတယ်။ဒါကြောင့်ဒီကနေ့မှာတော့မြန်မာနိုင်ငံကရွှေတစိတ်တစ်ခု၊ငွေတစိတ်တစ်ခုနဲ့ကျေးတစိတ်နှစ်ခုထပ်မံရရှိလိုက်တာဖြစ်ပါတယ်။အမျိုးသမီးဘောလုံးဆီမီဖိုင်နယ်ပွဲစဉ်အဖြစ်နဲ့မြန်မာအမျိုးသမီးအသင်းနဲ့ထိုင်းအမျိုးသမီးအသင်းတို့ကစားကြတဲ့အခါမှာတော့မြန်မာအသင်းက၄ဂိုး၂ဂိုးနိုင်သွားခဲ့ပါတယ်။ဒါကြောင့်မြန်မာအမျိုးသမီးအသင်းကအခုဆိုရင်ဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ဒီကနေ့မေလ12ရက်နေ့အထိနောက်ဆုံးသိရသလောက်စုတစိတ်ရရှိမှုအနေအထားတွေမှာတော့ BNN ကရွှေ68ခုငွေ66ကျေး89နဲ့ပထမထိုင်းနိုင်ငံကရွှေ60ငွေ42ကျေး63နဲ့ဒုတိယအိန်ရှင်ကမ်ဘောဒီးယားကရွှေ59ငွေ49ကျေး63နဲ့တတိယအသီးသီးနေရာရပ်တည်နေကြပြီးတော့မြန်မာနိုင်ငံဘက်ကတော့ရွှေ15ခုငွေ14ကျေး41နဲ့အဆင့်8မှာရှိနေပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေတောက်ကြညသတင်းတွေကိုဆက်ပြောပြနေပါတယ်ပါကစ္စတန်မှာတော့ဝင်ကြီးချုပ်ဟောင်းအမရခန်ကိုတရားရုံးတစ်ခုကဖမ်းမိတ်ရွှေ့ဆိုင်းလိုက်ပြီးအမကန်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနီကအာဂရီမှုနဲ့ဖမ်းခံခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းခန်ကိုအစ္စလာမဘတ်မြို့တော်တရားရုံးကနှစ်ပတ်ကြာဖမ်းမိတ်ရွှေ့ဆိုင်းပေးလိုက်ပြီးအမကန်နဲ့ဒီနေ့အခုလိုပြန်လွှတ်ပေးလိုက်တာပါ။ဝင်ကြီးချုပ်ဟောင်းခန်ကိုဖမ်းဆီးခဲ့တာကိုဘူတရားရုံးချုပ်ကတရားမဝင်ပါဘူးလို့မနေ့ကကြေညာခဲ့ပြီးထပ်မံစစ်ဆေးဖို့ဆုံးဖြတ်ခဲ့ပြီးဒီနေ့မှပဲအခုတရားရုံးကဒီဆုံးဖြတ်ချက်ချလိုက်တာလို့ဝင်ကြီးချုပ်ဟောင်းရဲ့ရှင်းနေဘာဘာအာဝန်ကပြောပါလေအခုတော့ဝင်ကြီးချုပ်ဟောင်းခန်ဟာလွတ်လွတ်လပ်လပ်သွားနေသူဖြစ်သွားပြီးဒီဆုံးဖြတ်ချက်ကသာတရားမျှတတာပါလို့ဒီရှင်းနေအာဝန်က AP သတင်းဌာနကိုပြောခဲ့ပါလေအဂတိလိုက်စားမှုပါဝင်အမှုများစွာနဲ့ဆွဲခံထားတဲ့ဝင်ကြီးချုပ်ဟောင်းခန်ကိုဒီပတ်အင်ကာနီကအစ္စလာမဘတ်မှာတရားဝင်ကြနာဖို့စောင့်နေတဲ့စစ်တပ်ကဖမ်းဆီးခဲ့ပြီးအခုတော့ဖမ်းဆက်ပြီးတော့ဖမ်းခံတဲ့မခံတဲ့ဆုံးဖြတ်မဲ့တရားရုံးကိုသူဒီနေ့ရောက်လာပြီးတက်ရောက်ခဲ့တာပါဝင်းကြီးချုပ်ဟောင်းခန်ကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံနှင့်စူပူဆနပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်ခင်ဗျာ
စူရနိုင်ငံမှာတလာနီးပါးကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာအရက်သားတွေကိုမထိခိုက်စေဖို့သဘောတူညီချက်တွေကိုနှစ်ဖက်တပ်ဖွဲ့ကိုယ်စားလှယ်တွေဆော်ဒီအာရေဗျနိုင်ငံဂျဒက်မြို့မှာလက်မှတ်ရေးထိုးကြပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီပေးဆိုင်ရာလမ်းညွှန်ချက်တွေကိုနှစ်ဖက်တပ်ဖွဲ့တွေဘက်ကသဘောတူပေမဲ့အပြစ်ခတ်ရက်စဲရေးကိုတော့လက်မခံကြဘူးလို့အမေရိကန်ရာရှိတွေကပြောပါတယ်။စူရနမှာဗိုလ်ချုပ်ကြီးအဒယ်ဖတေးလ်အယ်ဘူဟန်ဦးဆောင်တဲ့စစ်တပ်နဲ့ဗိုလ်ချုပ်ကြီးမိုဟာမက်ဟက်ဒန်ဒက်ဂလိုဦးဆောင်တဲ့အင်အားကြီးပြည်သူစစ် RSF တို့ကမြို့တော်ခါတွန်မြို့နဲ့တခြားမြို့ကြီးနှစ်မြို့ကနေတဖွဲ့ကိုတဖွဲ့တိုက်ထုတ်နိုင်ရေးစ조사နေကြတာဖြစ်ပါတယ်။သဘောတူညီချက်တွေထဲမှာတော့တိုက်ပွဲဖြစ်တဲ့နေရာတွေကိုအရက်သားတွေသူတို့ဆန္ဒအလျောက်ဘေးကင်းကင်းနဲ့ထွက်ခွာခွင့်ပြုဖို့နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့လျှက်စစ်တပ်အားရေးနဲ့တခြားလိုအပ်တဲ့အခြေခံလိုအပ်ချက်တွေပြန်ပြီးတော့ရအောင်လုပ်ပေးဖို့လုံခြုံရေးတပ်ဖွဲ့တွေနဲ့စေယုံတွေကနေပြန်ပြီးတော့ရုပ်သိမ်းပေးဖို့နဲ့တေဆုံးတဲ့သူတွေကိုစနစ်တကျတကြိုပေးဖို့အချက်တွေပါဝင်ပါတယ်ရှင်
။ယူကရိန်းကိုရုရှားကျူးကျော်စစ်တပ်လာပေါင်းများစွာအတွင်းအောင်မြင်မှုတစ်ခုရလိုက်ပြီလို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းဘတ်မွတ်မြို့ထဲကရုရှားထိန်းထားတဲ့နေရာတချို့ကိုယူကရိန်းတပ်တွေကပြန်သိမ်းပိုက်နေပြီးအခုလိုအောင်မြင်မှုရလိုက်တာပါလို့ယူကရိန်းစစ်တပ်ခေါင်းဆောင်တွေကဒီနေ့ကြေညာလိုက်တာပါဘတ်မွတ်မြို့ဟာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့နေရာဖြစ်တယ်လို့ယူကရိန်းဘက်ကတံပြန်ထိုးစစ်ပြင်ဆင်နေတဲ့အချိန်ဒေါနက်စ်မြို့ကိုလည်းသိမ်းဆီးဖို့အတွက်အခရာကျတဲ့မြို့လည်းဖြစ်ပါတယ်ဘတ်မွတ်မြို့ထဲ1ကီလိုမီတာလောက်ထိရုရှားဘက်ကိုတလက်မမှပေးစရာမလိုတော့ဘဲယူကရိန်းတပ်တွေကရှေ့ဆက်ချီတက်နိုင်ခဲ့တယ်လို့ယူကရိန်းဒုကာကွယ်ရေးဝန်ကြီးဟန်နာမေယာကတယ်လီဂရမ်မှာပြောခဲ့ပါတယ်။ရုရှားဘက်ကအဓိကတိုက်ပင်းနေတဲ့ဝဂနာခြေစားတပ်ဖွဲ့ခေါင်းဆောင်ကလည်းသူတို့တပ်ဖွဲ့တွေရုရှားဘက်ကလုံလောက်တဲ့လက်နက်အခဲအထောက်ပံ့တွေမရတာကြောင့်ဘတ်မုတ်မှာအရေးနှိမ့်နေတယ်လို့လည်းမကြာခင်ကပဲပြောခဲ့ပါသေးတယ်။ရန်သူရုရှားဟာလက်နက်မရှိတာကိုအကြောင်းပြချက်တစ်ခုအနေနဲ့ပြောနေပေမဲ့တကယ်တမ်းမှာသူတို့စစ်ရေးအစီအစဉ်တွေပြတ်သွားတာကြောင့်အကြီးအကျယ်အထိနာခဲ့ရတယ်လို့လည်းယူကရိန်းဒုကာကွယ်ရေးဝန်ကြီးကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမှာတော့ပါလက်စတိုင်းစစ်သွေးကြွပစ်မှတ်တွေကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်နေတာတောက်ကြနေသည့်ဆိုရင်၃ရက်ရှိသွားပြီဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြားမှာသေဆုံးသူကအနည်းဆုံးလူ30ကျော်နေပြီဖြစ်ပါတယ်။ပါလက်စတိုင်းအစ္စလာမဘတ်ဂျီဟတ်စစ်သွေးကြွအဖွဲ့ကကြာသပတေးနေ့ကအစ္စရေးဘက်ကိုတာဝေးဖြစ်တဲ့ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ2ဦးသေဆုံးခဲ့ပါတယ်။တောင်ပိုင်းရဖတ်မြို့အနီးရဲ့နေရာတချို့မှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဂါဇာဒေသခံတွေကပြောပါတယ်။အင်္ဂါနေ့ကလေးကအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အစ္စလာမဘတ်ဂျီဟတ်စစ်သွေးကြွအကြီးတန်းအဖွဲ့ဝင်9ယောက်သေဆုံးခဲ့တယ်လို့ပြောပါတယ်စစ်သွေးကြွတွေဘက်ကလည်းလက်တုံပြန်ပြီးတော့အစ္စရေးတို့ရဲ့ဒီလူဦးရေထူထပ်တဲ့နေရာတွေကိုဒုံးကျည်800ကျော်နဲ့ပြန်ပြီးတော့ပစ်ခတ်ခဲ့ပါတယ်တစ်ချိန်တည်းမှာပဲအစ္စရေးစစ်တပ်ကဂါဇာမှာရှိတဲ့ပြစ်မှတ်215ခုထက်မနည်းကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ဂါဇာကမ်းမြောင်ဒေသတိုက်ပွဲတွေကြောင့်ကလေးငယ်9ဦးအမျိုးသမီး4ဦးအပါအဝင်အနည်းဆုံးလူ30ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရုံးကပြောပါတယ်ပါလက်စတိုင်း60ကျော်ဒဏ်ရာရရှိခဲ့တဲ့အကြောင်းကိုလည်းပါလက်စတိုင်းကျန်းမာရေးဝန်ကြီးကပြောပါရယ်အခုလိုအပြန်အလှန်ပြစ်ခတ်မှုတွေနှစ်ဖက်ရပ်တန့်မှုအတွက်ကုလသမဂ္ဂအပါအဝင်အီဂျစ်ကာတာနဲ့ပြည်ပနိုင်ငံတွေကအကြောင်းဝင်ဖြန့်ဖြေးနေကြပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မစုမုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အင်အားပြင်းစိုက်ကလုန်းမုန်တိုင်းမိုခါရဲ့မုန်တိုင်းလမ်းကြောင်းဒီမြန်မာနိုင်ငံကိုလာရောက်နိုင်ခြေရှိတဲ့အတွက်သက်ဆိုင်ရာကသတိပေးနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။အားလွန်ကောင်းတဲ့စိုက်ကလုန်းမုန်တိုင်းမိုခါဟာဘင်္ဂလားဒေ့ရှ်မြန်မာကမ်းရိုးတန်းစီကိုဥတီရွေလျားနိုင်တဲ့အခြေအနေမှာရှိနေပြီးတော့လိမ္မော်ရောင်အစ်စ်မိုးဇလာကသတ်မှတ်ထားပါဗျ။မုံတိုင်းလမ်းကြောင်းကမြန်မာနိုင်ငံစီကိုလာမဲ့တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်ခြေရှိလို့ဘေးကင်းရာနေရာတွေမှာကြိုတင်ရှောင်ရှားနေကြဖို့ကိုလည်းအရေးပေါ်သတိပေးချက်တွေထုတ်ပြန်နေပါဗျ။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြတစင်အောင်ပြောပြပေးပါမယ်ရှင်။
ဘင်္ဂလားပင်လယ်ော်အလဲပိုင်းနဲ့သူနဲ့ဆက်ဆက်နေတဲ့ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းတို့မှာဖြစ်ပေါ်နေတဲ့အင်အားပြင်းစိုက်ကလုန်းမုန်တိုင်းမိုခါဟာမေလ14ရက်လာမယ့်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မြို့နဲ့မြန်မာနိုင်ငံကြောက်ဖြူမြို့ကြားစစ်တွေမြို့နာကနေဖြတ်ကျော်ဝင်ရောက်နိုင်တယ်လို့မြန်မာမိုးလေဝသနဲ့ဇလဗေယာဌာနကခန့်မှန်းထားပါတယ်မြန်မာနိုင်ငံလေးကိုမုန်တိုင်းဝင်ရောက်ဖို့12နာရီအလိုမှအနည်းအောင်အဆင့်တက်မှတ်ပေမဲ့အခုလိုအချိန်မှာကြိုတင်ပြင်ဆင်ပြီးရွှေ့ပြောင်းမှုလိုတဲ့နေရာတွေကိုမိုးစလာဌာနညွှန်ကြားမှုဦးလာထွန်းကသတိပေးထားပါတယ်
မုန်တိုင်းအဆင့်တက်မှတ်ချက်မှာအဝါရောင်လိမ္မော်ရောင်အနည်းရောင် အညူရောင်အစိမ်းရောင်ပေါ့လေကိုကတော့မြမကန်ရောင်ချီကန်နေတော့လိမ်မော်ရောင်ပေါ့အနီရောင်အစင့်ဆိုရင်တော့မြမကကန်ရောင်မဖြတ်မီ12နာရီပေါ့နော်အနီရောင်လို့တတ်မှတ်လိုက်မှဖြစ်မနေရွှေကိုရွှေလာတော့အနီရောင်အစင့်12နာရီမှကြောင်းမယ်ဆိုရင်လည်းဒါနောက်တော့မကြောက်တော့တော့အချို့အရာတွေကအစင်မပြေတာဖြစ်လိမ့်မယ်ဆိုတော့ကြောင်းရင်တော့အခုတရားလာမှုန်တိုင်းအနီခံနိုင်တဲ့ဒါကြောက်ချူငါနေဟိုးဒီပူစီရောင်မောင်းတော့ကောင်းသားနားအထီးရတာရွှေပြောင်းမယ်နေရာလေးပေါ့နော
်အခုဖြစ်ပေါ်နေတဲ့မုန်တိုင်းကပြတ်ထွက်လာတဲ့တိမ်တိုက်တွေကြောင့်မြမတပီလုံးမှာမိုးတိမ်တောင်အားကောင်းပြီးအဲ့ဒီမိုးတိမ်တောင်ရွေရှားတဲ့နေရာတခြားမိုးရွာသွန်းတာနဲ့အတူလေပြင်းတိုက်ခတ်တာမိုးထစ်ချုံရွာတာမိုးကြိုးပစ်တာနဲ့လျှက်စီးလက်တာအပြင်မိုးသီးကျွေတဲ့ဖြစ်စဉ်တွေပါရှိလာနိုင်တယ်လို့ပြောပါတယ်မြမနိုင်ငံတဲ့မုန်တိုင်းဝင်ရောက်လာချိန်မှာလေတိုင်နှုံတနာ ਈ ကိုမိုင်းတရာကနေ130နှုံထိတိုက်ခတ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်မြန်မာနိုင်ငံကိုအားပြင်းဆုံးမုန်တိုင်းဖြစ်တဲ့ပြီးခဲ့တဲ့2008ခုနှစ်တုန်းကနောက်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့နာဂစ်မုန်တိုင်းနဲ့နှိုင်းယှဉ်ပြီးတော့ဥလာချွန်းကအခုလိုရှင်းပြပါတယ
်အခုမုန်တိုင်းကတော့လေတိုက်ခတ်နှုံအများဆုံး130ပေါ့နော်မှန်းထားတယ်နာဂစ်ကလည်းအဲ့ဒီနီးတော့ပဲသူကနာဂစ်ကလည်းနည်းနည်းများတာပေါ့နော်130 130လောက်ရှိသားတော့လေးတိုင်တော့ပြောတာပေါ့နော်ပုံတိုင်းရဲ့အဖြစ်စွမ်း၃မျိုးရှိတယ်ဒီပြင်းတိုက်တာပေါ့ဒါလူတိုင်းသိတယ်နောက်တော့ဒီမိုးတိခန့်စွာရွာတာဒါဆိုရင်ဒါမြေပြိုတာတွေပါဖြစ်မယ်နောက်ရက်ရက်ရေကြီးတာတွေဖြစ်မယ်နောက်တော့ဒီပုံတိုင်းဒီပြင်လဲရေမျက်နှာပြင်မြင့်တက်တာပေါ့မိုးခါတော့သူကအဲ့လားကာဗွန်စစ်တွေမြောက်အနီးပေါ့နော်ကျွန်တော်မှန်တာဒါဒီခိုင်မြောက်ပိုင်းကိုတောင်းပြဖြတ်ဝင်မှာနာဂိကကန်ယူရန်ဒေတာကိုလမ်းလျှောက်တောင်းလျှောက်သွားတာဟုတ်တိုင်းနိုင်ငံတိုင်းသွားတိုင်းလေတိုင်းလေတိုင်းမှာရေကတက်တယ်ရေကိုပြင့်ပြင့်တင်သွားတော့ဒါမှမဟုတ်နာခေကအရင်တိုင်းကျတော့လေရင်းကြောင့်တက်ဆုံးချောရတာများတာတဲ့ရေကြောင့်တက်ဆုံးချောရတာများတယ်နာခေကဲသူလေတိုင်းတော့တော့အာလီဘာလောက်ရှိရင်ရှိမယ်သို့တော့ဟိုမုန်တိုင်းဒီတက်မှုကတော့နည်းနည်းလေးတော့ခွာခြားလိမ့်မယ်နော်
ไซโคลนမုန်တိုင်းမူခါရဲ့အရှိန်ကြောင့်ဒီကနေ့မေလ12ရက်နေ့ညနေကနေမေလ15ရက်နေ့ထိပြည်နယ်နဲ့တိုင်းနေရာအနှံ့မိုးထချုံရွာတာနဲ့နေရာကွက်ပြီးမိုးကြီးတာတွေဖြစ်လာနိုင်ပါတယ်။ရခိုင်ပြည်နယ်မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်100ကနေ130အထိတိုက်ခတ်နိုင်ပြီးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းပါဝင်အေယာဝတီတိုင်းနဲ့ချင်းပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းတနအီကိုမိုင်40ကနေမိုင်60အထိတိုက်ခတ်နိုင်ပါတယ်။မုန်တိုင်းဖြတ်ကျော်တဲ့အချိန်မှာမုန်တိုင်းဒီရီဟာရခိုင်ပြည်နယ်စစ်တွေခရိုင်နဲ့မောင်းတော်ခရိုင်ကမြစ်ဝမြစ်လက်တက်တွေအတွင်း12ပေကနေ16ပေအထိမြင့်တက်နိုင်ပြီးကြောက်ဖြူခရိုင်အတွင်းကမြစ်ဝမြစ်လက်တက်တွေမှာတော့9ပေကနေ12ပေအထိမြင့်တက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းဘေးအန္တရာယ်ကြိုတင်ဆောင်ရှားဖို့နဲ့မုန်တိုင်းသတင်းကိုနားဆွင့်ထားဖို့ကိုလည်းမြန်မာမိုးလေဝသနဲ့ဇလားဗီဒာဌာနကတိုက်တွန်းထားပါတယ
်။အဓိကတော့မိမရှောင်ရင်တော့လည်းနည်းနည်းကတော့ဝေးရနိုင်တာပေါ့နော်အရှောင်တို့ရရင်တော့ကျွန်တော်တို့အချိန်ရတော့ကြောက်သားညဘာလို့လဲမုန်တိုင်းကကျွန်တော်တို့ကအနီအောင်ဆင့်12နာရီလို့ပြောပေမဲ့လို့7နာရီလို့ပြောတော့အဲ7နာရီညဘက်ကြီးဖြစ်နေရင်ကျွန်တော်ရှောင်ရရှားရတာဖြစ်ဒါမျိုးလေးပေါ့နော်အဲ့တော့ဘောကအခုတို့ဟလာမိမိတည်းမာမသိသိအောင်မှုနည်းတဲ့အချိန်မှာဒါကတော့ကိုမြင်တဲ့ဒီသားကြီးမုန်တိုင်းရှက်တာကြီးတွားရောက်ဖို့ကကျွန်တော်တွေနဲ့ကြံပြုနေတယ်အဲနောက်တစ်ခါဒီပုံတိုင်းရဲ့အနေထားပြရအောင်လို့ကျွန်တော်တို့ပုံတိုင်းတည်းမပြတ်ဘူးလို့လည်း။ဘာကြောင့်လဲဆိုတော့ပုံတိုင်းရဲ့အခုဒီလမ်းကြောင်းကကျွန်တော်တို့ကမနေ့နေ့ညမော်ရယ်တစ်ခုတည်းမှလည်းမနေ့နေ့ညလည်းမတူဘူး။မော်ရယ်ဟို၃-၄မျိုးပါလေ။နည်းနည်းလေး point ကနည်းနည်းလေးကြောင်းလေးဖြစ်နေတော့အဲဒါမို့လို့ဘယ်နေရာကိုတင်းဝင်မလဲဆိုတဲ့အနေထားမျိုးကိုတီးကိုကြည့်လူတွေနေနဲ့ပုံတိုင်းတည်း
မြန်မာနိုင်ငံနဲ့မုန်တိုင်းဝင်ရောက်မဲ့လမ်းကြောင်းဖြစ်တဲ့ရခိုင်ပြည်နယ်ဟာမုန်တိုင်းအန္တရာယ်ဆိုးရင်ရတဲ့အခြေအနေပိုပြီးတော့ရှိလာနေတဲ့အတွက်သတိပြုကြဖို့မိုးလေဝသခန့်မှန်းသူတွေကလည်းသတိပေးနေပါတယ်။ကြိုတင်ခန့်မှန်းချက်တွေအရလေတိုက်နှုန်းဟာဖြစ်အားပြင်းခဲ့တဲ့နာဂေမုန်တိုင်းနီးပါးလောက်အရှိန်ရှိလို့ဆိုင်ကလုန်းမုန်တိုင်းမူခါကိုသတိထားဖို့အတွက်လည်းတိုက်တွန်းထားကြပါတယ်။ကုန်းမြင့်ဒေသနေတဲ့သူတွေမြစ်ချောင်းအနီးနဲ့မုန်တိုင်းလမ်းကြောင်းတစ်လျှောက်နေထိုင်သူတွေဟာအခုချိန်ကလေးကပေးလို့နိုင်မယ့်နေရာရီစီကိုကြိုတင်ရှောင်ရှားကြဖို့လဲသတိပေးထားပါတယ်ရှင်
ဒါကတော့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းရဲ့လမ်းကြောင်းမြန်မာနိုင်ငံစီကိုလာမယ့်တနင်္ဂနွေနေ့မှာဖြတ်ကျော်ဝင်ရောက်လာနိုင်လို့ဘေးကင်းတဲ့နေရာတွေကိုကြိုတင်ရှောင်ရှားကြဖို့တတိပေးနေတဲ့အကြောင်းမမတဲ့စင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲမုန်တိုင်းဥတီယာလမ်းကြောင်းကဒေသခံတွေရဲ့ဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတဲ့အခြေအနေကိုပြောပြပေးချင်ပါတယ်။ဘင်္ဂလားပင်လယ်ော်မှာဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းမိုခါကဒီသတင်းပတ်ကုံကြားလို့ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုဝင်ရောက်နိုင်တယ်ဆိုပြီးခံမှန်းချက်တွေရှိတာကြောင့်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်မှာမုန်တိုင်းမလာခင်ဘေးကင်းရာကိုပြောင်းရွှေ့တာတွေရှိပေမဲ့ Causes Bazaar ကဒုက္ခသည်စခန်းတွေမှာတော့မုန်တိုင်းကာကွယ်ရေးပြင်ဆင်မှုအားနည်းနေတာကြောင့်ဒုက္ခသည်တွေစိုးရိမ်နေကြတာဖြစ်ပါတယ်။ကြီးကျောင်းရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါမယ်ရှင်။
ဘင်္ဂလားပင်လယ်ော်ထဲမှာဖြစ်ပေါ်နေတဲ့အင်အားပြင်းမူခါဆိုင်ကလုန်းမုန်တိုင်းဟာမေလ14ရက်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားနဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကြားကကုန်းတွင်းပိုင်းကိုဝင်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။မုန်တိုင်းဝင်လာနိုင်ခြင်းအများဆုံးရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသမှာရင်ဂျာဒုက္ခသည်စခန်းမှာတော့မုန်တိုင်းအန်ဒီယဲကြိုတင်ကာကွယ်ဖို့အစိုးရဘက်ကသတိပေးတာလောက်သာရှိပြီးတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့နေရာထိုင်ငယ်စီစဉ်ပေးထားတာမရှိဘူးလို့ဒုက္ခတဲ့တူဖြစ်တဲ့ဥမမောင်ကပြောပါတယ
်အစရဘကဒီမှာလူစေစင်းဆိုတာဒီမှာသူတို့လည်းအဲ့လိုမျိုးတွေဟိုရှေပင်းဖို့ဆိုတာနေနာကားတော့လောလောဆိုသူတို့မှရှိမှာမဟုတ်ပါဘူးဒီမှာအနန္တဖဝန်းကြောင့်မှလောလောဆဲဟိုအစ်ဒီဟောမီဟောမီကုန်ရှိတဲ့အဲ့ဒီမှာဟိုသိပ္ပံအရေပါအရေမရှိတဲ့နေရာမှာကျွန်တော်တို့ကတော့ဒီမှာစကင်းနဲ့ဟိုခဲပြီးတဲ့နေရာဒီမှာကျွန်တော်တို့ကအဲ့လိုမျိုးတွေရှိတဲ့ဒါပေမဲ့ကိုယ်တိုင်သူတို့ဘက်ကဟိုအစီအစဉ်ပြပွားတော့စင်တာတွေပါရီမရှိပါဘူးအခုတိကျွန်တော်တို့ဘက်မှာမွန်တိုင်းနဲ့ပဲဆက်ပြီးတော့ဘာမှဟိုတော့ဖင်တာမရှိပါဘူးအဲကျွန်တော်တို့ဟိုကိုယ့်အစီအစဉ်နဲ့ကိုယ်လောက်ထားတာမျိုးတွေလည်းရှိတယ်သူတချို့လူတွေကတချို့လူတွေမှမရှိကြတဲ့လူတွေကလောလောဆယ်မရှိဘူးပေါ့အခုကျွန်တော်တို့မှရှိတဲ့ဒီမှာဟိုရက်ကထုတ်တယ်ဟိုကျွန်တော်တို့အထောက်ထားတွေကကျွန်တော်တို့ဘက်ကစူးစီးပြီးတော့ဟိုခိုင်ထားတာမျိုးတွေရှိတယ်
ဒါကြောင့်လဲကောက်ဆက်ဘဇာဒုက္ခသည်စခန်းမှာရှိတဲ့သူတွေအနေနဲ့စိုးရိမ်မှုမြင့်တက်နေကြတယ်လို့ဥမမောင်ကဆက်ပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့စိုးရိမ်တာကတော့လောလောဆယ်ဒီမှာမွန်တိုင်းတိုင်းမှာဆိုလို့ရှိရင်မွန်တိုင်းဟာဒီဆက်လက်ရနေမှာချမ်းမှာဆိုလို့ရှိရင်ဒီမှာကျွန်တော်တို့လူတွေကကလေးတွေမဟာတကြီးတွေရှိတဲ့ဒီမှာကွင်းဆောင်အမျိုးသမီးတွေရှိတဲ့ဒါကတော့လောလောဆယ်ကျွန်တော်တို့လူတိုင်းမှာစိုးရိမ်ကြပေါ့ဒါကဘယ်လိုလုပ်မလဲကျွန်တော်တို့လည်းရှင်နေကြကစိုးတုံးတာပါဒီအနည်းနဲ့ဖဝန်းကြောင့်မှဆိုလို့ဆိုရင်ဥပမာဟိုကလေးပညာတင်တဲ့ဟိုအဆောင်ပတ်ဆောင်ရှိရင်အဲ့ဒီအဆောင်မှာဥပမာလူဖရာလို့ဟိုခံနိုင်နေနောက်တဲ့တခြားနေရာဘလော့တကူမှာတွားမှဆိုလို့အဲ့လိုမျိုးလူနောက်တဲ့အတိုင်းမှာလည်းဟိုတရားလို့ခံနိုင်နေတခြားလူတွေရပင်မှာတွားမယ်ဘီတူပဲဟိုတဲလာမယ်လို့ဆိုလို့ကျွန်တော်တို့ဘက်ကလည်းအမှတမ်းမစိုးရိမ်နေတာကဘယ်လိုဖိလာမယ်လို့ဆိုတော့ကျွန်တော်တို့လည်းမသိဘူးနရဝတ်ဖတ်တော်ဆိုရင
်မြန်မာနိုင်ငံဘက်အချမ်းမှာဆိုင်ကလုန်းမုန်တိုင်းမူခါဝင်လာနိုင်ခြင်းအများဆုံးရှိတဲ့စစ်တွေကြောက်ဖြူတန်တွဲမျိုးတို့ကကမ်ဘောဒီးယားဒေသတွေမှာလည်းမုန်တိုင်းနဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်တာတွေလှုပ်ဆောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအနေအထားအရမုန်တိုင်းဝင်ရောက်မဲ့လမ်းကြောင်းပေါ်မှာရှိနေတဲ့စစ်တွေမျိုးတွေမှာဆိုရင်လည်းဒေသခံတွေဟာဘေးလွတ်ရာခုံးပြင်ပိုင်းတွေရွှေ့ပြောင်းနေကြသလိုဒေသခံတွေကြားစိုးရိမ်မှုတွေမြင့်တက်နေတယ်လို့စစ်တွေမှာနေထိုင်တဲ့ကိုယ်စော်စော်ကပြောပါတယ်
အနိမ့်မှရက်ကွက်တကယ်လူတွေကတော့အချုပ်ပိုးတွေပြောင်းချွေတာတွေတော့တွေ့တယ်အတိအကျတော့အမြင့်ပိုင်းတွေရှိတဲ့နေရာတွေကိုကိုယ်လေမစစ်တော့မျိုးကလည်းကန့်ချင်တယ်ဘလောက်မှဟိုတင်လီမြင့်လာကြတယ်ဘလောက်မှမမြင်ဘူးစင်ကဘလောက်ပဲမြင်နေဆိုတော့သူ့ရင်မှုတွေတော့အများကြီးရှိကြမယ်ဆင်တော့တချို့တော့လည်းမြောက်ဦးတို့ကြောက်သူတို့ပုံမှန်ကျောင်းတို့အဲ့လိုနေရာတွေပြောင်းသွားပြောင်းသွားကြတယ်ယာယီကိုယ်လေအဲ့လိုမျိုးပြောင်းသွားကြတယ်သူရအဲတော်တော်များများတော့စိုးရိမ်နေကြတယ်တော်တော်များများကစိုးရိမ်နေကြတယ်ဒီဟာဒီမှာအဲကိုခံမှန်းထားတဲ့ပုံတန်ရဆိုရင်လည်းတူပြင်းထန်တဲ့အနေအထားဆိုလို့လည်းနာကြေးတက်တော့မပြင်းထန်တဲ့အနေအထားရှိနေသလိုစိုးရိမ်မှုအများကြီးဖြစ်တော့အဲကြောင့်ရွှေပြောင်းသွားကြတယ
်ကြောက်ဖြူမျိုးနယ်မှာတော့သက်ဆိုင်ရာအာဏာပိုင်တွေကကလေးတွေနဲ့တကြီးရွယ်တွေကိုဘေးလွတ်ရာကိုရွှေပြောင်းတာတွေလှုပ်ဆောင်နေတယ်လို့ကြောက်ဖြူဒေသခံကိုနိုင်လင်းစိုးကပြောပါတယ်
ဟုတ်ကျွန်တော်တို့ကြောက်ဆွတ်မှာတော့လူတွေအစိုးရဌာနတွေကဒီမျိုးပေါ်ကိုပတ်ပြီးရင်ကော့ဒီနေတ်လိုက်ဟိုတတိထောက်ဖို့ဆိုတော့အကြောင်းတွေအပေါ်အော်ဒါတွေရှိရကိုဟိုသူတို့ဒီကြောက်ပြူ GAD ပေါ့ထွေအောင်ယုံကနေပြီးရင်သူတို့တတ်မှတ်ထားတဲ့စာသင်ကျောင်းတွေတမန်တွေဖုန်းကျောင်းတွေမှာဟိုအတကြီးကိုယူတဲ့အနေနဲ့တော့ဒီအခုကပန်တော့နေဖို့အတွက်ကြိုတင်ပြီးရေပြောနေတာလို့ရှိရကိုလူတွေကတော့ရာဇဝတ်တိတော့
ဟုတ်လမ်းမျိုးနယ်မှာတော့ကြိုတင်ပြင်ဆင်ထားတာတချို့ရှိပေမဲ့ဒေသခံတွေကြားစိုးရိမ်မှုမြင့်တက်နေတာမျိုးတွေမရှိဘူးလို့ဒေသခံအမျိုးသမီးတူကပြောပါတယ်
အာအခုဆိုရင်တော့ဟိုကိုတန်နေမှာဘယ်လိုရှိလဲဆိုတော့လူတွေကတော့ပုံမှန်လိုပဲသွားလာလှုပ်ရှားနေကြတယ်တခုတော့ရှိတာတော့ဒီအစိုးရအနေပြီးတော့ဈေးတွေပိတ်ခိုင်းထားရတယ်ပေါ့ဆိုမခွင့်တဲ့ဆိုင်တွေလည်းရှိတယ်ဟိုအရှုံးအနေပါခွင့်တဲ့ဆိုင်တွေလည်းရှိတယ်ပေါ့နော်အဓိကတော့ဒီပင်လယ်နဲ့ပတ်သက်ရင်တော့လေတွေအကုန်လုံးတင်ထားတယ်လေသမားတွေမစင်းကြဘူးပေါ့ကျန်တာကတော့နည်းနည်းပါပြောင်းနေရွှ
yaw la nai ne mukha cyclone mou nai ha တဖြည်းဖြည်းအင်အားကောင်းလာနေပါတယ်လက်ရှိချိန်မှာတော့သက်ဆိုင်ရာအာဏာပိုင်တွေကသတိပေးတာတွေဒေသခံပြည်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းနေတာတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲဒေသခံတွေကြားမှာလည်းမုန်တိုင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေတဖြည်းဖြည်းမြင့်တက်လာနေပါတယ်ခင်ဗျာ
ဒါကတော့မုန်တိုင်းဥတီယာလမ်းကြောင်းကနေပြီးတော့ဒေသခံတွေပြောင်းရွှေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲစိုက်ကလုန်းမုန်တိုင်းဒဏ်ကြောင့်မိုးများရေကြီးမှုတွေဖြစ်နိုင်လို့ရွေ့သွားနိုင်တဲ့အမြင့်မြုပ်မိုင်းနဲ့စစ်ကြံလက်နက်တွေရဲ့အန္တရာယ်အကြောင်းကိုလည်းသတိပေးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။စိုက်ကလုန်းမုန်တိုင်းအတွင်းမှာမြင်းမြုပ်မိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်ပစ္စည်းတွေကမူလနေရာတွေကနေပြီးတော့ရွေ့လျားသွားနိုင်တဲ့အတွက်ဒါကိုသတိထားကြဖို့အရက်ဖက်အဖွဲ့တွေကသတိပေးနေပါတယ်ပဋိပက္ခဖြစ်ပွားခဲ့တဲ့နေရာတွေအထူးသဖြင့်ရခိုင်ဒေသမြောက်ပိုင်းကမြို့နယ်တချို့မှာဒီအန္တရာယ်ကိုကိုနီးကိုဟန်နဲ့မိုင်းအသိပညာပေးတွေအတိုင်းသတိပြုပြီးတော့ရှောင်ကြားကြဖို့တိုက်တွန်းနေတာဖြစ်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင
်ဘင်္ဂလားပင်လယ်အော်တွင်ဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုန်တိုင်းမိုးခါဟာမကြာခင်ရပိုင်းတွင်မြန်မာနိုင်ငံရခိုင်ပြည်နယ်ကမ်းရိုးတန်းဒေသတွေကတဆင့်ဖြတ်သန်းဝင်ရောက်တော့မှာဖြစ်ပါတယ်မုန်တိုင်းဖြတ်သွားတဲ့နေရာတွေမှာမိုးကြီးတာရေရှမ်းတာရေကြီးတာတွေဖြစ်လေရှိတာကြောင့်အဲ့ဒီဒေသတွေမှာရှိကြတဲ့စစ်ကြံပစ္စည်းတွေနဲ့မြေမြုပ်မိုင်းတွေဟာမူလနေရာကနေရွေ့သွားနိုင်တဲ့အတွေ့ဓာတ်တွေကိုသတိပြုရှောင်ရှားဖို့အရက်ပဲအဖွဲ့အစည်းတချို့ကသတိပေးလိုက်တာပါဒါကြောင့်မိမိသေးချာမသိတဲ့မမှတ်မိနိုင်တဲ့အရာဝတ္ထုတွေကိုထိတွေ့တာနေရာရွှေ့တာထုရိုက်တာမျိုးမလုပ်ဘဲရရွာအတွင်းမှာအချင်းချင်းသတိပေးကြဖို့သတင်းပေးကြဖို့ Explosive Ordnance Risks Education မြန်မာကထုတ်ပြန်လိုက်ပါတယ်ရခိုင်ဒေသမြောက်ပိုင်းဟာ2018ခုနှစ်လောက်ကတည်းကရခိုင်လက်နက်ကင် AA နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဆက်တိုက်ရှိနေပြီးမြေမြုပ်မိုင်းတံစိုးစိုးဝါးဝါးခံခဲ့ရတာပါမြန်မာစစ်တပ်ဟာမြေမြုပ်မိုင်းတွေကိုစစ်ရေးအကာအကွယ်တစ်ခုအနေနဲ့သုံးနေကြောင်းလဲအရက်ဖက်အဖွဲ့တွေကဝေဖန်ခဲ့ကြပါတယ်ဒီလိုမြေမြုပ်မိုင်းတွေဟာမုံတိုင်းကြောင်နေရာရွေရှားသွားနိုင်လို့ကြိုတင်သတိထားဖို့လိုကြောင်းတင်ကဟကန်လက်ရခိတာအဖွဲ့ကဦးအန်သာကြီးကအခုလိုပြောပါတယ
်မြန်မာမျိုးနဲ့တောင်ဝန်းကျင်မှာဆိုလို့ရှိရင်မင်းပုံတောင်တို့တခြားဒီဆိုပြောဖားပြောတောင်တန်းတော့မစင်ချောင်းအရှိတ်မှာရှိတဲ့တောင်တန်းတို့တခြားနေရာတွေမှာလဲဒီလိုမြေမြုပ်မိုင်းတွေရှိတဲ့အဲ့ဒီမြေမြုပ်မိုင်းတွေကြောင့်ဆက်ကြံရရပြီးတော့ပြေဆုံးတဲ့အရသားတွေလည်းရှိရဆိုတော့ဒီကျွန်တော်တို့ရခိုင်ပြည်ထဲမှာဒီလိုအခြေမျိုးမှာတော့ဒီကိုလုံထားတဲ့မြေမြုပ်မိုင်းတွေကိုတာဝန်ယူပြီးတော့အချင်းချင်းလုပ်ကြတာကောင်းမယ်ဒီတကယ်တမ်းအရသားပြည်သူတွေကိုစဉ်းစားထားတဲ့အရသားပြည်သူတွေအတွက်စဉ်းစားပေးတယ်ဆိုလို့ရှိရင်တော့စဉ်းစားတာပို့ပြီးတော့ကောင်းမယ်လို့ကျွန်တော်ပြောချင်နေတယ်ဟုတ်
အထူးသဖြင့်စစ်တပ်နဲ့နှီးတဲ့နေရာတွေကိုသတိထားသွားလာဖို့ကိုနီးကိုဟန်နဲ့မြေမြုံမိုင်းအသိပညာပေးထားတဲ့အတိုင်းရှောင်ရှားကြဖို့လိုအပ်ကြောင်းအနောက်တကားဒေသအကူအညီပေးရေးအဖွဲ့ဒူကောင်းဆောင်ဦးအောင်ထေးကလည်းပြောပါတယ
်။တော့ရဲ့ကျင်းနေလာတော့ကျွန်တော်တို့ကအိတ်ကံဘောဒေသနဲ့အနည်းသေးဆုံးနေရာဒီကလူတွေကတော့အခုပထမဒီမြေမြုံမိုင်းတန်းကြောင့်ခံစားရတဲ့ဝေဒနာတို့ပင်ပူကြတဲ့ဒီကိုကြတဲ့ငါးစုတွေအများတော်ပဲစစ်တပ်တွေကောင်နင်းနလာတဲ့စစ်တပ်နဲ့ဟိုနေတဲ့နေရာတွေကိုတိတ်မပေါ်ကြတော့ဘူး။အဝဒီတော့ကိုမေဒူဒီတော့မအဲ့တော့အိတ်မတော်ကြတော့ဘူးအဲ့လာကြောင့်နင်းနေပါပါပရိုဂရမ်လေးဒီနေမောအန်တဂျီကကိုယ်ပြစ်သေးတဲ့နောက်ကိုကာကွယ်ပြီးတော့နေရာတဲ့သဘောမျိုးကြည့်တယ်ဒါပေမဲ့မတင်နိုင်တဲ့နေရာမတင်တဲ့သူလို့ပေါင်းနိုင်တော့ဟိုကန်တရားပြလို့စားမှာပေါ့
ရခိုင်ပြည်နယ်ဟာမြေမြုံမိုင်းတံကိုအဆိုးဝါးဆုံးခံခဲ့ရတဲ့နေရာတွေတဲ့တစ်ခုပါဝင်ဖြစ်ပါတဲ့2018ခုနှစ်ကနေ2022ခုနှစ်အထိမိုင်းကြောင်တေဆုံးခဲ့ရတဲ့အရသားက55ယောက်ရှိပြီးအယောက်120ထိခိုက်ခဲ့ကြောင်းရခိုင်ရပ်ဖက်အဖွဲ့အစည်းတွေကမှတ်တမ်းတင်ခဲ့ပါတယ်ဒါပေမဲ့လည်းဒီနှစ်ထဲမှာလည်းမိုင်းထိသူတွေဆက်ရှိနေတာကြောင့်တေဆုံးရသူအနည်းဆုံး60အထက်ရှိမယ်လို့တင်ခါကန်လက်ရခိတာအဖွဲ့ကခန့်မှန်းပါတယ် မြန်မာစစ်တပ်ဟာ2021ခုနှစ်မှာရခိုင်ပြည်နယ်ထဲမှာမိုင်းရှင်းလင်းရေးလုပ်ခဲ့တဲ့ဆိုပေမဲ့အဓိကလမ်းတွေဖြစ်ကြတဲ့ရန်ကုန်စစ်တွေပုံနှကျွန်းဘူးသီးတောင်အငူမော်မောင်းသောဒီပတ်ဝန်းကျင်ကိုပဲရှင်းလင်းခဲ့တာပါတိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာတော့အခုအထိမြေမြုပ်မိုင်းတွေကျန်ရှိနေသေးတယ်လို့အရက်ဖက်အဖွဲ့တွေကသတိပေးထားပါတယ်ခင်ဗျာ
တော့ဆိုင်ကလုန်းမုန်တိုင်းဒဏ်ကြောင့်ဖြစ်ပေါ်လာနိုင်တဲ့အနေအထားအကြောင်းကိုသတိပေးနေကြတဲ့အခြေအနေကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန်းနာတွေနားဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA American အတန်ရဲ့တောက်ကြညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။တူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့နှစ်နှစ်အကြာမှာအမျိုးသမီးအခွင့်အရေးအပါအဝင်လူခွင့်ရေးအခြေအနေတွေကအဖက်ဖက်ကနေစုပ်ယုပ်ကြဆင်းလာနေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုထားပါတယ်။အာဏာသိမ်းလိုက်တဲ့နှစ်နှစ်အတွင်းမှာဘလို့အခြေအနေအပြောင်းလဲတွေကိုအမျိုးသမီးတွေအဓိကကြုံတွေ့နေရပါသလဲ။ဘလို့မျှော်လင့်ချက်ခံယူချက်တွေနဲ့ရင်ဆိုင်ဖြတ်တန်းနေကြရပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားတာရှုစားနာဆင်ပါရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
စစ်တပ်ကရက်သားဆွေးရောက်ကိုဖယ်ရှားပြီးပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်တွေနဲ့လူငယ်တွေရဲ့ဘဝအိမ်မက်တွေကိုရက်ချိုးအာဏာသိမ်းယူခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားခဲ့ပါပြီ။အမျိုးသမီးအမျိုးသားလူငယ်ကလေးငယ်အရွယ်ဆုံးပြည်သူလူထုတွေရဲ့ဘဝတွေဒီနှစ်နှစ်အတွင်းမှာသတိသာသာပြောင်းလဲသွားခဲ့တာပါ။ဖန်စီချင်းချင်းခံရတာနှိမ့်ဆက်ညှဉ်းပန်းတက်ဖြတ်ခံရတာကြီးရွာတွေမိရှုခံရတာစာတင်ချောင်းတွေပါမချမ်းကုန်းရောင်းလေချောင်းကနေတိုက်ခတ်ခံရတဲ့ဖြစ်ရပ်တွေနိုင်ငံဒေသအနှံ့ကြုံခဲ့ကြရသလိုအရက်သားထိခိုက်ဒေဆုံမှုထောင်ထဲချီရှိခဲ့ပါတယ်အာနာသိမှုနှစ်နှစ်အတွင်းဒီလိုဆိုးရတဲ့လူသားပေးထုတ်ကတွေကိုခါးစည်းခံကြရသူတွေထဲမှာအမျိုးသမီးတွေထိတ်ဆုံးကပါပါတယ်
ဒီနှစ်အတွင်းမှာကလုံးဝဒီအမျိုးသမီးတွေကလောက်ကစားတော့နေကြတပါတနာစစ်ပွဲရေးဆိုလို့ရှိရင်မလောက်ကစားတော့နိုင်တော့ဘူးတချို့ဒီအမျိုးသမီးတွေဆိုလို့ရှိရင်သူတို့ပိုင်ဆိုင်ထားတဲ့အိမ်တွေဆိုလို့ရှိရင်လက်နေကြီးချလို့မိအိမ်ထဲပါရတာရှိတယ်လို့စီကောင်စီကနေပြီးတော့မှတမီရွယ်ချက်ရှိရှိဖြစ်စည်းအကုန်လုံးဖြစ်စည်းလိုက်တာမျိုးပေါ့နော်ဟိုအိမ်တွေလည်းမရရဆရာရှိအောင်ဖြစ်စည်းတာမျိုးမိရှုတာမျိုးတမီတွေကလောက်တာမျိုးတွေရှိတယ်ပေါ့เนาะဆိုတော့ဟိုဒီလိုမျိုးလောက်တော့သူတို့ကအေကိုလည်းပြန်ဆက်မရှိဘူးတချို့အေဒီမှာပြန်ဆက်ရှိရင်တော့မှပြန်လောက်ကန်စားတောင်းလို့ရတဲ့အနေထားမျိုးမှာလည်းအချိန်ကြီးမပေးတော့ဘူးပေါ့เนาะဆိုတော့ဟိုဒါကတော်တော်လေးဆိုးရတဲ့အချိန်ကြီးတစ်ခုလို့ပြောလို့ရတယ်ပေါ့เนา
ะဒါတော့အနာသိမှုနောက်ပိုင်းလက်လက်ကန်ပြပခါတွေပြင်းထန်လာတဲ့ကရင်နီဒေသကအမျိုးသမီးတွေရဲ့အချိန်ကြီးတချို့ကိုကရင်နီအမျိုးသမီးအစည်းအရုံးတွေ့ရင်မှုနဲ့မော်ဖရင်းမြာကပြောပြသွားတာပါကရင်ဒေသအပါအဝင်ကရင်ချင်းကချင်းစတဲ့တိုင်းဒါဒေသတွေနဲ့အရင်ကလက်နက်ကန်ပြပခါတွေမရှိခဲ့ဘူးတဲ့မြန်မာနိုင်ငံအလယ်ပိုင်းဒေသတွေမှာပါအကြမ်းဖက်တိုက်ခတ်မှုတွေပုံမှုပြင်းထန်ကျယ်ပြန့်လာခဲ့တယ်လို့အာဏာသိမ်းမှုနောက်ပိုင်းစစ်ပြေးဒုက္ခတွေတသန်းခွဲကျော်ထိတိုးလာတယ်လို့လူခွင့်ရေးအဖွဲ့တွေကလည်းထောက်ပြထားပါတယ်ဒီထဲမှာလည်းအများစုကအမျိုးသမီးနဲ့ကလေးငယ်တွေပါဆရာနာသိမ်းမှုကြောင့်ဘဝတွေစောက်ထိုးမိုးမြော်ပြောင်းလဲသွားခဲ့ရတဲ့သူတွေထဲမှာ CDM စစ်သားမိသားစုတွေလည်းပါပါတယ်စီအုပ်ချုပ်ရေးကိုအကြမ်းဖက်နည်းနဲ့ဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်လို့အသက်အန္တရာယ်စိုးရင်ရတဲ့အထိချင်းချောက်မှုတွေကြုံခဲ့ရတယ်လို့ CDM စစ်သားစနီးတဲ့တူဖြစ်တဲ့မဆုတက်ကပြောပါရယ်။ချင်းမဲ့မထားတဲ့အပြောင်းလဲတွေကြုံခဲ့ရတာလို့သူကပြောပြပါရယ်
။အစဆက်ကချင်းအာနာတိန်းတာတရက်နှစ်ရက်ကလာအဲ့လောက်ကြီးထိဖြစ်မယ်လို့မထင်ဘူးပေါ့နော်။အဲနောက်တဖြည်းဖြည်းနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်လာတဲ့အခါမှာအဲကျွန်မအမျိုးသားကိုလည်းကျွန်မဒီစစ်တပ်ကနေမရှိစေချင်ပေါ့နော်။ရှိစေခြင်းတဲ့အခါမျိုးမှာသူတို့ကလည်းလုံးဝကိုဘယ်လိုပြောရမလဲအဲ့လိုမျိုးစစ်တပ်ကလည်းလွယ်လွယ်နဲ့ထွက်လို့ရတဲ့အမျိုးမဟုတ်ဘူးပေါ့နော်မဟုတ်တဲ့အခါကျတော့ကျွန်တော်တို့ဒီဘဝတစ်ခုလုံးရင်းရမယ့်အနေအထားမျိုးကိုရောက်ရှိတာတယ်ပေါ့နော် ဒီဒီ CDM ပေါ့နော် CDM ပေါ့ဒီစစ်တပ်ထဲကနေပြီးတော့ထွက်ခဲ့ထွက်လာခဲ့တယ်ထွက်လာခဲ့တဲ့အခါမှာပါရေဆိုတော့ချိန်ချောက်မှုတွေပထမအဆုံးအနေနဲ့အရန်ခက်ခဲရတယ်ဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ဖို့ရကျွန်မမှလည်းအသက်ကြီးရမိပါရေးရှိတယ်မိသားစုရှိတယ်ပေါ့နော်အဲဆိုတော့ဒီလူတွေကိုနှောက်ရှက်ဖြစ်စီမာတွေကြောက်တာပေါ့နော်အဲနောက်ပြီးတော့ကိုအမျိုးသားရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်တော့ပေါ့နော်အဲဆိုတဲ့အခါမျိုးကြတော့ထွက်လာပြီးဟေ့ဆိုကနေကဖုန်းကြီးစတက်ကဖုန်းကြီးတောက်လျှောက်ဆက်တာမျိုးအဲအဲ့လိုမျိုးပေါ့နော်ဒီ live မေးတာမျိုးအဲ့လိုမျိုးတွေခက်ရတယ်နောက်ပြီးတော့ဒီကိုမြေကိုရင်မှာမနေရတော့ဘူးပေါ့နော်အဲလွတ်မြောက်တဲ့နေရာတွေကိုထွက်ပြေးရတယ်ပေါ့နော်အဲဒါရရဲ့ကြီးမားရဲ့အပြောင်းလဲပေါ့အဲ့အချိန်မှာကျွန်မကျအပြင်မှာအလုပ်လုပ်တဲ့အမျိုးသမီးတယောက်ဆိုကျမခေရီရီဆုံးရှုံးရတယ်ပေါ့ကျမအလုပ်ပြီးကျမရဲ့လစာတွေအကုန်ဆုံးရှုံးရတယ်ပေါ့နော်ဒါတွေကကြိုမတွက်ထားဘူးလားဆိုကြိုတွက်ထားတဲ့အရာတွေပဲဒါမဲ့ဒီလမ်းကိုပဲကျမတို့ရွေးချယ်ရတော့မှဖြစ်တဲ့အတွက်ဆုံးရှုံးရလဲဆုံးနှောင်းရလဲကိစ္စမရှိဘူးဆိုပြီးတော့လုတ်ခဲ့ကြရတယ်ပေါ့နော
်သူတို့မိသားစုလိုပဲစစ်ဖနဲ့အောင်မှမနေချင်လို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့တမရော်သားမိသားစုတွေအများပြားရှိနေပြီးစစ်တပ်တောက်တိုင်ဘဝအရောက်မခံမဲနဲ့ကောင်းရောင်းကောင်းဝယ်လှုပ်ရှားရင်းနဲ့စီအုပ်ချုပ်ရေးကိုဆက်လက်တော်လှန်နေကြတယ်လို့လည်းမဆုသစ်ကပြောပါရယ်။အာဏာသိမ်းစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်အမျိုးသမီးတွေအပါအဝင်ပြည်သူလူထုတစ်ရက်လုံးရဲ့စာဝတ်နေရေးပညာရေးကျန်းမာရေးလုံခြုံရေးစသဖြင့်အခြေအနေတွေကတော့နှစ်နှစ်အတွင်းမှာအဖက်ဖက်ကတည်တည်တသာဆုတ်ယုတ်ကျဆင်းလာခဲ့တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူမတ်ခင်လေးကပြောပါရယ်
။အာဏာသိမ်းနှစ်နှစ်ပြည့်ပြီးတဲ့နောက်မှာတော့ကျမတို့အမျိုးသမီးတွေရဲ့ခြေဘူးကပေါ့နော်ခြုံပြီးတော့အခြေအနေကိုပြောရမယ်ဆိုရင်တော့တိုင်းပြည်မှာရှိတဲ့အခြားသောတိုင်းသူပြည်သားတွေနဲ့အတူတူပဲပေါ့ပို့ပြီးတော့เนาะဒုက္ခတွေနဲ့ပဲကြုံနေရတယ်ပို့ပြီးတော့ဆိုးဝါးတဲ့ဆိုးဝါးတဲ့ဒုက္ခမျိုးစုံကိုရင်ဆိုင်နေရတယ်နောက်အထူးသဖြင့်တော့အမျိုးသမီးများပေါ့အကြမ်းဖက်မှုပေါ့เนาะအမျိုးသမီးများပေါ့အကြမ်းဖက်မှုကပို့ပြီးတော့ဆိုးဆိုးဝါးဝါးအဲပို့ဖြစ်ပေါ်လာတယ်အဲအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေထောင်တွင်းမှာเนาะစစ်ကြောရေးစခန်းတွေမှာနောက်ပြီးတော့ဟိုရက်ရွာတွေထဲမှာမထင်တလို့လွယ်လင်းတကူပဲပေါ့เนาะမရင်းကျင်တာတက်ဖြတ်တာစော်ကားတာတွေကလည်းအဆုံရှိနေတယ်နောက်တစ်ခုကတာမန်ချီနေမှာဆိုရင်လည်းကျမတို့အမျိုးသမီးတွေဟာရိုးရိုးတာမန်ပေါ့နိုင်ငံရေးနဲ့မပတ်သက်ဘူးဆိုတဲ့အမျိုးသမီးတွေတောင်မှလောက်ကင်ခွန်းလန်းနေရှာပါလာတယ်အဲ့ဒီခါကျတော့သူကနေဆက်ဖြတ်ကျော်ပြီးတော့အလုတ်ကင်တွေလောက်ရတယ်အဲ့လိုလုတ်တဲ့အခါမှာလည်းအခြားတိုင်းပြည်ကိုထွက်ပြီးလောက်ရတဲ့အခါမှာသူတို့ကလူကုန်မှုပြဿနာတွေနဲ့ရင်ဆိုင်ရတယ်အဲ့လိုပြဿနာတွေကိုလည်းဝိုင်းဝန်းကူညီဖြည့်ရှင်းပြီးတော့ဆောင်ရွက်ပေးဖို့အခွင့်ဟိုအကူအညီတောင်းတော့လဲဆောင်ရွက်ပေးနိုင်မယ့်အခြေအနေမျိုးမှလည်းမရှိဘူးအဲ့တော့ခြုံပြီးတော့ပြောရမယ်ဆိုတော့ကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့အခွင့်အရေးကမျိုးသမီးတွေရဲ့ကျန်းမာရေးအစသက်ဖြင့်ပေါ့နော်ပညာရေးသူတို့ရဲ့ဘဝအဲလုံချုံရေးတွေဟာအင်တာမဆိုးရတဲ့အခြေအနေကိုရောက်နေတယ်လို့ကျွန်မပြောလို့ရပါတယ
်။အာနာသိမ်းမှုကြောင့်ဘဝတွေဆုံးရှုံးပြီးအနာဂတ်ရည်မှန်းချက်အိမ်မက်တွေပြက်ခရရတဲ့သူအများအများရှိတာမှာအနာဂတ်မျိုးဆက်လူငယ်တွေကတော့ဆုံးရှုံးနေတာမှုအဆိုးဆုံးလို့ဆိုရမှာပါ။ငကူတွေကပညာရေးစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာအမျိုးသားတွေထဲနေကြနေတဲ့အမျိုးသမီးလူငယ်တွေဆိုရင်တော့ဆုံးရှုံးနေတာမှုကပိုလို့တောင်ကြီးမာတယ်လို့ဆီယောနာရှင်စန့်ကြီးလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတက်ချွာလှုပ်ရှားသူမတ်အစတာဆီနိုကပြောပါတယ်
။ကျမရဲ့တကူကြီးအရဆိုလို့ရှိရင်လည်းဒီရင်တော့ကဒါ PhD ဆက်ဖို့အတွက်ပါစဉ်းစားခဲ့တဲ့သူဖြစ်တယ်။ဒါပေမဲ့လို့လည်းအခုချိန်မှာဆိုလို့ရှိရင်ဒါကျမအတွက်ကဒီအိမ်မက်ကိုပေါ့နော်ဟိုဖြောက်ရမလားဒါမှမဟုတ်လို့ရှိရင်လည်းဘာဆက်လုပ်ရမလဲဆိုတဲ့အရာကတော်တော်လေးဟိုဝေဝါးတဲ့အချင်းချင်းဖြစ်တာပေါ့လေနော်။ဆိုတော့အတမျိုးကျမလိုမျိုးကြုံရတဲ့လူတွေအများများရှိမယ်ကျမထပ်ပို့ဆိုးပြီးတော့မှခုနလိုအခြေအနေခင်းကျင်းရပေါ့နော်အာဘာမှမပြင်ဆင်ရသေးတယ်ကျမတို့လူငယ်မျိုးသူငယ်ကြီးလည်းအများများရှိပါတယ်ဒီလိုမျိုးပညာရေးမှဆိုလို့ရှိရင်လည်းကျမတို့ဟိုနေ့မတက်လိုက်ရသေးတဲ့အခြေအနေပေါ့နော်ဆုံးခန်းတိုင်မှုမပြောနဲ့ကျမတို့စရအောင်မစလိုက်ရတဲ့ကျမတို့လူငယ်တွေဒါတွေကိုကျမအမတန်ဟိုမှစိတ်မကောင်းဖြစ်ရတယ်နောက်ပြီးတော့မှလုပ်ငန်းအကြောင်းမပြီးပါရဲ့ဒါပေမဲ့လုပ်ငန်းခွင်အတွေ့အကြုံကိုကျမတို့သူ့ရဲ့ထိုက်တဲ့အရွယ်မှာမရလိုက်တဲ့ကျမတို့လူငယ်အမျိုးသမီးတွေပေါ့နော်ဒါတွေကကြတော့ဟိုနောက်ပိုင်းမှာဒီလူငယ်အမျိုးသမီးဖွံ့ဖြိုးရေးကိုလုပ်တဲ့အခါမှာဆိုလို့ရှိရင်ကျမတို့အတွက်ဒါစိုးရင်ရတဲ့အခြေအနေတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်တယ်ဒီလိုမျိုးအလူအများဆုံးအပါဝင်နေတဲ့အသက်အရွယ် range တွေကပညာရေးကိုမပြင်ဆင်ထားနိုင်သေးတဲ့အမျိုးသမီးငယ်တွေလုပ်ငန်းကိုင်ကန်းပေါ်အတွက်ကိုဘာမှအတွေ့အကြုံမယူထားရသေးတဲ့လူတွေအတွက်ကျွမ်းအနေနဲ့တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ
်ဒီလိုစိတ်မကောင်းစရာဆုပ်ယုပ်မှုတွေရှိခဲ့ပေမဲ့လည်းတစ်ဖက်မှာနွေဦးတော်လန်ရေးကနေတံမိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေနဲ့ရင့်ကျက်မှုတွေကိုလူငယ်တွေရခဲ့ကြပြီးတော်လန်ရေးအောင်မြင်ဖို့ခြေလှမ်းတွေနဲ့ခွန်အားတွေဖြစ်ခဲ့တယ်လို့လည်းမန်စတာစီနိုကပြောပါတယ်
အမျိုးသမီးတွေအများပြားပါဝင်တဲ့ဒီကနေ့နွေဦးဒေါ်လာရေးလူလူလှူရှားမှုတွေဟာအာဏာရှင်စနစ်အမြင့်ဖြတ်ဖို့တည်းမဟုတ်ပဲလိမ့်မိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေကိုပါတစ်ပါးတိုက်ဖြတ်သွားရမယ်ဒေါ်လာရေးတစ်ခုဖြစ်တယ်လို့မတ်အစတာဇင်တော့ကပြောပါတယ်
ကျမတို့အခုဒီကာလကဒါခေပြောင်းတော်လည်ရေတခုလည်းဖြစ်တယ်ခေပြောင်းတော်လည်ဆိုတာကဒီ facet ဝါဒကနေပြီးတော့ပေါ့နော် facet ဝါဒအနေရဲ့ဒီဝိဒေသလက္ခဏာတွေဖြစ်တဲ့ဒါအာနာရှင်စနစ်တို့နော်ဘိုထင်းကျုပ်အချုပ်ကိုင်မှုစနစ်တို့ပြီးတော့စေဝါဒအစအာနာရှင်စနစ်အစွန်ရောက်အမျိုးသားရင်းနဲ့ဒါဘူဇာလူတန်းစားစနစ်ဆိုတာမျိုးတွေကိုကျမတို့တပါးတိုက်ဖြစ်နေကြတာဖြစ်တယ်ဆိုတော့အမျိုးသမီးတွေကိုဖိနှိပ်ခြင်းနေရာမပေးခြင်းဆိုတာကလည်းဒါဖက်ဆစ်ဝါဒရဲ့ဝိသေသလက္ခဏာတွေတည်းကတစ်ခုဖြစ်တယ်။ဆိုတော့ကြောင့်မလို့ကျွန်တော်ခေပြောင်းတော်လိုင်းရဲ့ဒီဖက်ဆစ်ဝါဒကိုကျွန်တော်အမြင့်ဖြစ်တော်လိုင်းမယ်လို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်ကိုယ်တိုင်မှာရှိတယ်။ဒါလိမ်ပိုင်းဆိုင်ရာအရာခွဲခြားဆက်ဆံမှုတွေကိုကျွန်တော်အနေနဲ့ဒါတကူကြီးအရာပြောင်းလဲဖို့လိုအပ်တယ်ပေါ့နော်။ဒီတော့ကြောင့်မလို့ကိုယ့်ရဲ့ပါဝင်မှုကိုလုံးဝမလျှော့ချလိုက်ပါနဲ့။နောက်ပြီးတော့မှတခြားကျွန်တော်အမျိုးသားရဲ့အနေနဲ့လည်းဒါနော်တော့အမျိုးသမီးရဲ့ပါဝင်မှုကိုဖယ်ကျင်ထားတာကဒါတစ်ဖက်ကကိုယ့်ရဲ့လုံနိုင်စွမ်းရည်တွေကိုရှော့ချလိုက်တာနဲ့အတူတူပဲအကိုအောင်မြင်နိုင်တဲ့လောက်ကိုအောင်မြင်ခွင့်မပေးလိုက်တာနဲ့အတူတူပဲဒီတော့ကြောင့်မလို့အမျိုးသမီးရဲ့ပါဝင်မှုကိုလည်းကျွန်တော်အစွမ်းကုန်မြင့်တင်ကြဖို့အတွက်ဒီနေ့နေ့တိုက်တော်လိုက်ပါတယ
်ဒီကနေ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပြည်သူလူထုရဲ့ပူပေါင်းပါဝင်မှုအားဟာဘယ်တော့မှမနဲ့မတူအောင်အရှိန်အဟုန်ကောင်းခဲ့တယ်လို့ပဲဒီလိုလူထုလို့ဆိုတဲ့နေရာမှာထက်ဝက်သောလူကြီးကအမျိုးသမီးတွေဖြစ်တယ်ဆိုတာကိုလည်းမှတ်ထားလို့မရပါဘူးဒါကြောင့်လူလူရဲ့ပူပေါင်းပါဝင်မှုလို့ပြောရင်အမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုကိုလစ်လူရှုထားလို့မရနိုင်ဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းမှအမျိုးသမီးကဏ္ဍကိုကြီးမားပဲရနာဝင်ပြုပါရှင်ကျမခင်ပြူထွေးပါရှင
်မခင်ပြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့တူတာဆောင်လေအမေရိကန်တခွင့်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အင်ဒီယားနာပြည်နယ်ဖော်ဝရီမျိုးကဆရာဝင်ရဲ့လက်ထောက်အဆင့် Nest Practitioner ဆရာကျော်သက်ဦးရဲ့အကြောင်းကိုတင်ဆက်ပေးထားပါတယ်1996ခုနှစ်ကအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းခြေချခဲ့တဲ့ဒေါက်တာကျော်သက်ဦးဟာမိသားစုကိုငှက်ကွက်ပြီးတော့ဆရာဝင်ဘွဲ့ကိုပြန်မယူတော့ဘဲနဲ့ဆရာဝင်ရဲ့လက်ထောက်အဆင့်အဖြစ်နဲ့မြန်မာပြည်ရဲ့ရွှေ့ပြောင်းခြေချသူထောင်နဲ့ချီကိုစေကူတာပေးနေတဲ့သူဖြစ်ပါတယ်ကိုအောင်ကမေးမြန်းတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့အခြေချရွှေ့ပြောင်းလာကြသူတွေရဲ့ဆရာကျော်သက်ဦးလည်းအပါဝင်ပါအမေရိကကိုဘယ်လိုရောက်လာတယ်ဆိုတဲ့အကြောင်းကိုအခုလိုသူကပြောပါရယ
်အာကျွန်တော်အမေရိကကို1999ခုနှစ်အကုန်လုံးမှာရောက်တာပေါ့နော်ပထမဆုံးစရောက်တော့တော့ကျွန်တော်မစ်မီရှိဂန်ပေါ့မီရှိဂန်စတိတ်ကအာဖလင့်ဆိုတဲ့မြို့လေးမှာပေါ့အဲဒီမှာအာပြီးတော့ကျွန်တော်2004ပေါ့နော်2004အကုန်လုံးမှာကျွန်တော် following indian တော့ပြောင်းလာ
။ဟုတ်ပါဘာဖြစ်လို့ပြောင်းလာဖြစ်တာလ
ဲ။အဓိကကတော့ဟိုကိုကဗမာပြည်သားဆိုတော့ဗမာပြည်ကအစားအစာတော့ဗမာစကားပြောရတာတော့ငတ်တာပေါ့။ဟိုမှာတော့ဗမာမိသားစုကမရှိဘူးလေ။မရှိတဲ့အခါကျတော့ကိုကဟိုဗမာစကားလည်းမပြောရဘူးပေါ့နော်။နောက်တစ်ခုကပါလဲဆိုတော့ဗမာ community မရှိတဲ့အခါကျတော့ဗမာဆိုင်နေရလည်းမရှိဘူး။ဗမာစာလည်းစားရခဲ့တယ်။အဲ့တော့ကျွန်တော်တို့ကခဏခဏနှစ်ပတ်တစ်ခါသုံးပတ်တစ်ခါပေါ့နော်။ဖို့ဝင်လာပြီးတော့ဈေးဝယ်ရတယ်။အပေါင်းအသင်းတွေတကယ်ချင်းနေနဲ့စကားပြောပေါ့နော်။အတူတူဟင်းကောက်လို့ပေါ့။အဲ့လိုနေလာကြဆိုဆိုနည်းနည်းနှစ်လေးကြာလာတဲ့ခါကျတော့မထူးပါဘူး။ဒီဘက်ပြောင်းလာပြီးနေတိုင်းပါပဲဆိုပြီးတော့ဒီဘက်ကိုပြောင်းလာလိုက်တာ
။ဈေးပညာကိုဝါသနာပါသူဆရာကျော်တဲဦးကအမေရိကကိုရောက်တော့လဲဈေးပညာရက်နဲ့ပတ်သက်တဲ့အလုပ်ကိုသာလုပ်ခဲ့ပါတယ်။
အာကျွန်တော်ငယ်တည်းကဆေးပညာနဲ့ပတ်သက်ပြီးတော့ဝါသနာပါတယ်ပေါ့နော်ဆိုတော့အဲအကြောင်းကျွန်တော်ဟိုအပြင်မှာဆေးရက်ကတူတက်တယ်ဆေးရက်ကတူပြီးတော့လှုပ်တင်ဆောင်လုပ်နေတဲ့အချိန်မှာပဲ88ရေခင်းတဲ့ကြုံတော့ဟိုကျွန်တော်တောက်ခုလာပေါ့နော်အမေရိကရောက်တော့လေကျွန်တော်စရောက်ခဲ့ရနေပြီးတော့ကျွန်တော်ဒီအာ emergency medical technician ပေါ့နော် training တက်ပြီးတော့မှကျွန်တော်ဒီကa first responders ပေါ့နော် ambulance မှာအလုပ်လုပ်ခဲ့တယ် ambulance service မှာအလုပ်လုပ်တယ်ပေါ့နော်အဲဒီကနေပြီးတော့အဲဒီ nursing school တက်တယ် nursing school ကနေပြီး nurse practitioner school တက်ပြီးတော့မှဆက်လုပ်လာပေါ့အဓိကတော့ပြောရမယ်ဆိုရင်တော့ငွေလေးတွေဝါသနာပါလာဒီဈေးပညာထဲမှာဆိုရင်တော့ဈေးနဲ့ပတ်သက်တဲ့အလုပ်ဆိုရင်တော့ကျွန်တော်အကုန်လုံးဝါသနာပါတယ်လေအဲတော့အကုန်လုံး ဝန္နာပါရဲ့အတွက်ကြောင့်ပဲအမျိုးဆုံးလုပ်ခဲ့တာပေါ့
ဆရာဝန်နဲ့ nurse practitioner ဆရာဝန်လက်ထောက်အဆင့်ကွဲပြားပုံကိုအခုလိုရှင်းပြပါရယ
်ဒီ family practice ပေါ့နော်ဟိုစီကမ်းမာလူနာကြည့်တဲ့အလုပ်ကတော့ဟိုဆရာဝန်နဲ့ nurse practitioner နဲ့ကတိတ်မကွာလောက်ဒါပေမဲ့ nurse practitioner ကကျတော့ဟို unlimited license ဆိုမဟုတ်ဘူး limited license ပေါ့ကန့်သက်ချက်ရှိတယ်ပေါ့နော်ကန့်သက်ချက်ရှိတယ်ဆိုတာကျွန်တော်တို့ရဲ့ charting ပေါ့ကျွန်တော်တို့ကြည့်တဲ့လူနာရဲ့ကျွန်တော်တို့ document လုပ်ထားတာရဲ့900ခန်းလုံးပေါ့နော်ကိုကျွန်တော်တို့ရဲ့ patronage physician ဆိုတာရှိတယ်ကျွန်တော်တို့ကဆရာဝန်တရားနဲ့ဟိုတွဲထားရတယ်ပေါ့နော်ကျွန်တော်တို့နဲ့တွဲလူကနေပြီးတော့ကျွန်တော်တို့လူနာကြည့်ရလူရဲ့900ခန်းလုံးကိုသူကပြန်ပြီး review ပြန်လုပ်တော့ပြန်ကြည့်တယ်ပေါ့နော်ပြန်ကြည့်ပြီးတော့ကျွန်တော်တို့ရဲ့ competency ပေါ့နော်ကျွန်တော်ဘယ်လောက်ထိလုပ်နိုင်တယ်လဲမလုပ်နိုင်ဘူးလဲဆိုတော့သူကပြန်ပြီးတော့မှသုံးသပ်ရတာပေါ့နော်ဆိုတော့အဲ့ဒီကူအဲ့ဒီဆရာဝန်နဲ့ကျွန်တော်တို့နေရာမိုင်50အတွင်းမှာရှိရမှာပေါ့ကျွန်တော် practice လုပ်တဲ့နေရာနဲ့အဲ့ဒီဆရာဝန်ရှိတဲ့နေရာနဲ့မိုင်50အတွင်းမှာရှိရမှာအဲ့ဒီဟာလွယ်လို့ရှိရင်ဈေးကမ်းမှာလောက်တာတော့ကန့်သက်ချက်တော့တိတ်မရှိလောက
်တနေ့တာအတွက်ဈေးကမ်းကိုရောက်လာတဲ့အခါမှာဘာတွေလောက်ရလဲဆိုတာကိုအခုလို့ပြောပြပါရယ်ဈေးကမ်းအတူထိုင်တခြားဆရာဝန်တွေနဲ့အတူလူနာတွေကိုကြည့်ရတယ်လို့ဆိုပါရယ
်ကျွန်တော်ကပရမောက်ဆရာစရောက်ပြီဆိုလို့ရှိရင်တော့ကျွန်တော်တော်ဒီနေ့လူနာဘယ်နှစ်ယောက် schedule လုပ်ထားလဲပေါ့နော် appointment လုပ်ထားတယ်လေလူနာတွေကဘယ်လူနာတွေကဘာယောဂါရှိတယ်ဘယ်လူနာတွေနဲ့ပတ်သက်ပြီးတော့မှဘာအကြောင်းအရာတွေကိုယ်ကကြိုပြီးတော့သိထားရမယ်ဆိုတော့ဥစ္စာအရင်ကြည့်လိုက်တာပေါ့ဟိုကြည့်လိုက်ပြီးတဲ့အခါကျတော့မှလူနာရောက်တဲ့အခါကျရောရှင်လူနာစကြည့်တာပေါ့နော်ဒီမှာတော့ကျွန်တော်တို့စီကမှာတော့ provider ပေါ့နော်အခုလောလောဆယ်တော့3ယောက်ရှိတယ်ပေါ့နော်3ယောက်ရှိတယ်ဟိုဟာကျွန်တော်ကတော့ပမာဆိုရဲကျွန်တော်ပမာစကားပြောရတယ်ဆိုတော့ကျွန်တော်ရဲ့လူနာကတော့80ရာခိုင်နှုန်းလောက်ကပမာပြည်သားပဲပေါ့နော်ဟိုပြည်သားကြီးပေါ့ကျန်တဲ့20ရာခိုင်နှုန်းလောက်ကတခြားနိုင်ငံသားတွေပေါ့စုစုပေါင်းကျွန်တော်တို့ဒီမှာဈေးကမ်းမှာလူနာ1000လောက်ရှိတယ်ဆိုတော့1000ရဲ့40ရာခိုင်နှုန်းလောက်ဆိုတော့ဟိုလောက်ပေါ့3000 4000လောက်လည်းရှိမှာပမာလူနာဟုတ်ကဲ့
မိသားစုကိုငှက်ပြီးတော့ငွေကုန်အချိန်ပူပေးရတဲ့ဆရာဝန်ဘွဲ့ကိုပြန်မယူတော့ပဲ nurse practitioner အဖြစ်သာရွေးချယ်ခဲ့တဲ့အကြောင်းကိုလည်းသူကအခုလိုပြောပါရယ
်ဟိုကျွန်တော်က nurse practitioner တက်တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်ရဲ့တွေ့ကြုံရပဲပြောမယ်ဆိုရင်တော့အလုပ်လုပ်နေနေတက်လို့ရပေါ့နော်ကျွန်တော် RN ဖြစ်သွားပါလို့ register nurse ကနေပြီးတော့ဟို nurse practitioner တက်တဲ့အချိန်မှာကျွန်တော်အဲ့ဒီအလုပ်ကိုလည်းလုပ်နေတယ်ဝင်ငွေတစ်ခုလည်းရှိတယ်အဲ့ဒီမိသားစုကိုလည်းကိုကဟိုကြီးစုဆောင်ချလို့ရတယ်။နောက်ကျောင်းလဲတစ်ခါတက်လို့ရတယ်။နည်းနည်းတော့ဟိုကျောင်းလဲတက်တယ်လှုပ်လဲလှုပ်တယ်ဆိုတော့နည်းနည်းတော့ပို့ပြီးတော့မှတော့ဟိုပို့ပြီးတော့နည်းနည်းတော့ပင်ပန်းတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဟိုခြေနေလည်းမပြတ်ဘဲနဲ့လှုပ်လို့ရတယ်ပေါ့။နောက်တစ်ခုကအချိန်တူတယ်ပေါ့နော်။အချိန်ကကျွန်တော်တို့ကအခုက next petition ကကျွန်တော်3နှစ်တက်တယ်ပေါ့နော်။ဟို bachelor ပြီးသွားတဲ့အချိန်မှာပေါ့နော်။3နှစ်တက်တယ်ပြီးသွားလို့ရှိရင်ပြီးပေါ့နော်။ဟိုဆရာဝန်တက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကမလုပ်ရမလဲဆိုတော့ကျွန်တော် MCAT အရင်ဖြေရမှာဖြေပြီးတော့အောင်သွားတယ်ဆိုလို့ရှိရင်ကျွန်တော်နောက်ထပ်6နှစ်တက်ရမှာအဲ6နှစ်လုံးလုံးကကျွန်တော် full time တက်ရမှာဖြစ်တယ်တော့ကျွန်တော်အနေနဲ့အလုပ်လုပ်ဖို့ဆိုတာအင်တာခက်ခဲရှိတယ်မိသားစုကိုကျွန်တော်ကြီးစုနိုင်မှုမရှိဘူးပေါ့နော်နောက်ပြီးအဲ6နှစ်တက်ပြီးတဲ့အချိန်မှာလည်းကျွန်တော်အကျွေးတွေအများကြီးတက်မှာ
ဘာသာစကားအခက်ခဲကြောင့် 4A မျိုးကမြန်မာခြေချနေသူတော်တော်များများဈေးကမ်းမှာကြည့်ပေးရတဲ့အကြောင်းလဲသူကအခုလိုပြောပါတယ်
ဒီမှာတော့ဒီမှာဟိုလူငါတွေကအများစုလာကြတာကတော့ကိုယ်ဘာသာစကားနဲ့ပြောနိုင်လို့ပေါ့နော်ဘာသာစကားနဲ့ပြောနိုင်တခြားနေရာသွားလို့ရှိရင်တော့ဟိုဘာသာပြန်ရှားအောင်မယ်ပေါ့နော်နောက်ပြီးတော့ဘာသာပြန်ရှားအောင်မယ်ဆိုတော့ဟိုကိုကပြောရတဲ့နေရာမှာအခက်အခဲရှိသလိုကိုယ်ပြန်ပြီးတော့မှဆရာဝန်တွေပဲပြန်ရှင်းပြတဲ့အခါမှာလည်းကိုကနားလည်နိုင်ဖို့အခက်တယ်လေဒီစည်းကမ်းမှာတော့ဘာသာစကား3-4မျိုးလောက်ပြောလို့ရတယ်အဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကရင်လိုပြောတတ်တယ်ပေါ့နော်ဟိုပိုးကရင်စကားကရင်ပေါ့နော်ပြောတတ်တယ်နောက်ပြီးတော့တခြားဘာသာစကားတွေလည်းအကုန်လုံးမတတ်သိတဲ့အောင်တော့မှနည်းနည်းပါးပါးတော့ပြောတတ်တယ်ပေါ့နော်ပြောတတ်တယ်ဆိုတော့သူတို့ကအဲ့ဒီအတွက်ကြောင့်လည်းဟိုခြေကမ်းမှာပမာပြီးသားတွေလူများများရလို့ထင်တာပဲ
ကို အောင်အောင်စီစဉ်တင်ဆက်ခဲ့တဲ့တူတာဆွန်လေအမေရိကန်တခွဲစီစဉ်ပါရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါရစေ။စင်ကာပူနိုင်ငံမှာ2002ခုနှစ်ကနေစပြီးတော့သုံးပြီးသားရေကိုပြန်ပြီးတော့ပြုပြင်ထားတဲ့ပြန်တန့်စဉ်သုံးရေကိုအများသုံးရေဖြစ်နေဖြန့်ဝေတဲ့အခါမှာထည့်ပြီးတော့စမ်းသပ်ပေးဝေခဲ့ပါရစေ။ဒီ New Water လို့ခေါ်တဲ့ပြန်တန့်စဉ်သုံးရေကသုံးတဲ့သူတွေအတွက်အန္တရာယ်ကင်းမှာရဲ့လားဆိုတာကိုစင်ကာပူအလုပ်သမားဝန်ကြီးဌာနဘေးအန္တရာယ်ကင်းရေးဆိုင်ရာအရာရှိအင်ဂျင်နီယာဦးအေးငိမ့်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါဗျာ
။ဆက်စင်ကာပူနိုင်ငံဆိုလို့ရှိရင်ပေါ့နော်ဒီကမ္ဘာပေါ်မှာရေအငိမ့်မြစ်ကိုစီမံခန့်ခွဲတဲ့နေရာမှာစံပြမျိုးဖြစ်နေကြားပါတယ်ဆက်။ဒါပြီးတော့ရေနဲ့ပတ်သက်တဲ့နည်းပညာတွေမှာလည်းတိုးတက်တယ်ဆိုတာလည်းအားလုံးကလက်ခံထားပါတယ်။ဆိုတော့ဒီစင်ကာပူကပေါ့နော်ရေကိုစီမံခန့်ခွဲတာနဲ့ပတ်သက်ပြီးတော့ဒီ new water လို့ခေါ်တဲ့ရေတုံးတာနဲ့ပတ်သက်ပြီးတော့သိကြလို့ပါဆရာ
။စင်ကာပူကကျွန်းနိုင်ငံဆိုတဲ့အခါကျတော့သူတို့ကရေကြိုအရင်းမြစ်မရှိတော့သူတို့ရေလိုအပ်ချက်ကတရက်ကိုဂါလန်တန်ပေါင်း430ဆိုတဲ့အခါကျတော့အဲ့430ကိုဘလို့ကြောင်းလုပ်လဲဒီမှာသူတို့ရေအရင်းမြစ်စုပေါင်း4ခုရှိပါတယ်ပထမတစ်ခုကမိုးရေမိုးရေကိုလုံးဝအလေလွတ်မဖြစ်အောင်ဒီပညာသုံးပြီးတော့လုပ်တယ်ဒုတိယအရင်းမြစ်ကမလေးရှားရေမလေးရှားရေကို2065ခုနှစ်မှာရောက်လို့ရှိရင်လုံးဝရပ်ပလိုက်တယ်နောက်ပြီးတော့ new water လို့ခေါ်တဲ့သုံးပြီးသားရေကိုပြန်ပြီးတန့်စင်သုံးတဲ့ရေအဲ့ဒါကိုအဓိကအားထားပါတယ်နောက်ဆုံးတစ်ခုကပင်လယ်ရေကိုကြိုချက်ပြီးတော့သုံးတဲ့ရေဆိုတော့အဓိကသူတို့ရေအရင်းမြစ်၄ခုရှိတယ
်ဒီ new water စနစ်ကလေးကိုနည်းနည်းပြောပြပေးပါစို့
သူတို့ new water ကိုပထမဆုံးစပြီးတော့လူတော်ကရွယ်တာကတော့အဓိကစက်မှုလုပ်ငန်းသုံးလို့ရွယ်တာ။ဒါပေမဲ့နောက်ကြတော့နီဝတာအလွန်တန့်တဲ့အတွက်ကြောင့်သုံးရည်အတွက်လည်းသုံးလို့ရတယ်ဆိုပြီးတော့သူသုံးရည်တွေကိုထည့်ပြီးသုံးပါလေ။အဲ့နီဝတာကဓာတ်ရိုက်သုံးတာမဟုတ်ဘူး။သူစိတ်မထွက်လာတဲ့နီဝတာတွေကိုရေလောင်ခံထဲကိုအရင်ပို့ပါတယ်။ရေလောင်ခံထဲမှာမိုးရေတွေနဲ့နီဝတာကိုရောလိုက်တယ်။ရောပြီးတော့မှအဲ့ဒီရောပြီးသားရေကိုပြန်ပြီးတော့တန့်စင်ပါလေ။အခုကတော့မရီနာဘာရက်မှာဒီလိုတန့်စင်နေတန့်စင်ပြီးတော့မှရလာတဲ့ရေတွေကိုအီးသွေးစစ်ပြီးတော့ဒွေတောက်ရေတုံးရေချင်းနဲ့ဖြန့်တာဖြစ်ပါတယ
်။ဟုတ်ဗနရာဂိုင်းနှုံးလောက်ကိုလူတွေတုံးပါလေဆရာ
။သူကလောလောဆယ်နီဝတာတုံးတာက9ရာဂိုင်းနှုံးပဲရှိပါသေးတယ်။ဒါပေမဲ့ဖြည်းဖြည်းနဲ့သူတို့နီဝတာတုံးဆွဲတာကိုညှင့်ပါတယ်။2065ခုနှစ်ရောက်လို့ရှိရင်နီဝတာကို30ရာဂိုင်းနှုံးဖြစ်တုံးမလို့ညှင့်ထားပါတယ်ဆရာ
။ဆိုတော့နီဝတာကတကယ်ပဲတန့်စင်ပါလားဆရာ
။နီဝတာကအင်းရထွက်လာတဲ့ရေတွေအငြိတ်တွေကိုပြန်တန့်စင်ပြီးတော့မှတုံးရတာဆိုတော့သူတို့ကတကယ်လူတွေတုံးမလို့အနေကင်းတဲ့ရေရည်သွေးညင့်တဲ့ရေတစ်ခုဖြစ်လာဖို့တူတော့အများကြီးလုပ်ကြရပါတယ်။အဲဒီမှာ WHO ကသတ်မှတ်ထားတဲ့စံနှုန်းတွေရှိတယ်ပေါ့။ဗါလဲလူသုံးတဲ့ရေတန့်စင်တဲ့စနစ်ကနောက်ပြီးတော့ထက်လာတဲ့ရေတွေကိုပြန်ပြီးတော့စစ်ဆေးရမယ်ဆိုတဲ့စနစ်က2002ခုနှစ်ကစပြီးတော့အများပြည်သူသုံးတဲ့ရေတွေကို new water စမ်းပြီးတော့လွတ်ခဲ့တာပေါ့။သိပ္ပံစမ်းတဲ့ရှင်ပေါင်း6,500လို့သူတို့လွတ်ခဲ့ပါတယ်။အဲဒီ6,500က WHO ရဲ့လိုအပ်ချက်တွေနဲ့စမ်းသပ်စစ်ဆေးပြီးတော့အားလုံးအတူပြည့်ရပြီဆိုတော့မှတွေ့တာဖြစ်ပါတယ်။အဲဒီ new water သူတို့လူတွေပြန်ပြီးတော့သုံးနိုင်အောင်လို့လုပ်ခဲ့တဲ့အတွက်ကြောင့် PUB ဟာ PUB ဆိုတာဒီ public utility ဘုတ်ပါ။သူကရေအတွက်အဓိကတောင်းခံထားတဲ့အဖွဲ့အစည်းအစိုးရအဖွဲ့အစည်းဖြစ်ပါတယ်။2009ခုနှစ်မှာ Stockholm Industry Water Award ကိုရခဲ့ပါတယ်။နားလည်ဆုံးလို့ရှိရင်ဒီ new order ကိုလူသုံးရေဖြစ်ဖို့လို့ပြန်ပြီးစမ်းသပ်တဲ့အစီအမံဒီလို HU ရဲ့လိုအပ်ချက်တွေသူက2,000လောက်ပို့ပြီးတော့စမ်းသပ်ခဲ့တာ
ဒီ new order ကိုတန့်စင်တဲ့ပုံပေါ့နော်ဒီကအညစ်အကြေးတွေကိုတန့်စင်ဖို့ဆိုတာလွယ်တော့မလွယ်ဘူးပေါ့နော်ဆိုတော့အခုကလည်းတိတိချာချာလောက်ထားဆိုတာအဆင်စင်တွေကိုလည်းရှင်းပြပေးပါဆရာဒီလူသုံးနိုင်တဲ့အဆင်ရောက်တဲ့ဒီဖြစ်အောင
်ပထမအိန္ဒိယထုတ်လိုက်တဲ့ညီတွေကိုသူအားလုံးစုလိုက်ပါနီဝတာတန့်စင်တဲ့စက်ကိုပို့ပေးတယ်။တန်တန်ကတော့ထုတ်တဲ့ရေတွေကိုစုရတာဆိုတော့ရေရတော်တော်များပါတယ်။အဲ့ဒီရေတွေစုရတာကိုအဲဒီမှာတော့ DDSS လို့ခေါ်ပါတယ်။ Deep Tunnel Sewerage System ။မြေမြေတင်အောက်မီတာ50လောက်မှာအဲ့ဒီပိုင်လိုင်းကိုပြေးပါတယ်။သင်္ဘောကတော့မြေအောက်တို့ယူတီလီတီရေဆိုလို့ရှိရင်ရေရောက်ပဲသွားတယ်။မီးချိုးဆိုလို့ရှိရင်လည်းရေရောက်ကပဲသွားတယ်။ယထာလန်းနေရာလည်းမြေရောက်ကပဲသွားတယ်ဆိုတော့မြေအောက်မှာဖောက်ထားတဲ့လိုင်ကောင်းတွေတော်တော်ကိုများတယ်ဆိုတော့အဲ့ဒီလိုင်ကောင်းတွေနဲ့တစ်ခုနဲ့တစ်ခုသွားပြီးတော့ clash မဖြစ်အောင် နောက်ရှေ့မဖြစ်အောင်ဆိုပြီးတော့အဲ့ဒီ dewater sewage system ကိုဟုတ်အောင်ဆုံးကနေပြီးတော့မီတာ50အနည်းလောက်ကနေပြီးပြီးတယ်ပြီးပြီးတော့အဲ့ဒီရေတွေကိုပထမအကျန်းစစ်လိုက်တယ်အကျန်းစစ်တဲ့စေယုံဒီမှာ၄ခုအဲ့ဒီအကျန်းစစ်တဲ့စေယုံမှာရေတွေကိုအရင်စစ်လိုက်တယ်စစ်ပြီးတော့မှအဲ့ဒီရေအကျန်းတွေကိုတော့ new water ချက်တဲ့စေယုံပို့တယ်ချက်တဲ့စေယုံကိုပို့ပြီးတဲ့အခါမှာသူကအဆင့်၄ဆင့်ရှိတယ်ပထမ macro filtration ဆိုတာရေထဲမှာပါလာတဲ့ခုနစစ်ပြီးသားရေထဲမှာပါလာတဲ့အမှုန်အဖွားတွေကိုထပ်ပြီးတော့စစ်ပါတယ်။နောက်ပြီးတော့ reverse osmosis ဆိုတဲ့ system နဲ့ထပ်ပြီးတော့စစ်တယ်။စစ်ပြီးတော့ပါလာတဲ့ပုံမွှားတွေကိုယောဂပုံမွှားတွေအားလုံးပြောင်းဆိုပြီးတော့ ultraviolet ကျန်းလွန်လွန်နေတဲ့ပိုးတွေပြောင်းလို့ပါတယ်။အားလုံးရလာတဲ့ရေဟိုမှာစံတဲ့စေုံပို့ပါတယ်။ရေဒီရေဝင်တန်းစင်မီလာလူတွေသုံးဖို့အတွက်အစဉ်အဖြစ်ပြီလားဆိုတော့တမ်းပါလေစမ်းပြတဲ့အခါကျတော့မှမိုးရေကန်မိုးရေတူလောင်ကန်ကြီးစိတ်ကိုပို့ပါလေအဲမိုးရေတူလောင်ကန်ထဲမှာမိုးရေတွေနဲ့ရောသွားပြီးတော့အဲ့ဒါကိုထပ်ပြီးတော့စစ်ပါလေလူသုံးဖို့အတွက်ထပ်စစ်ပြီးတော့အခါကျတော့မှလူသုံးနေကြီးပိုက်ထဲကိုထည့်တာ
ဆရာဒီ new water ကိုစင်ကာပူဟိုဟာ data ကန်တွေကတကယ်စိတ်ချလက်ချတုံးချပါလားဆရာ
ဟုတ်ကဲ့ new water ကျွေးနေစနစ်ကတော်တော်အစင်းမြင့်ပါတယ်အဲ့ဒီမှာသုံးထားတဲ့ membrane စကားပေါ့အဲ့ဒီမှာသုံးထားတဲ့စကားတွေကဒီအရွယ်အစားဖြင့်ဆိုလို့ရှိရင်အဲ့ဒီစကားတွေရဲ့အပေါက်ကလေးတွေနဲ့ဒီပိုးမွှားတွေရဲ့အရွယ်အစားနဲ့ရှင်လိုက်လို့ရှိရင်ပိုးမွှားတွေကစကားအပေါက်ကလေးကတည်တည်လေးပဲဖြစ်ပြီးပိုးမွှားတွေကဟိုဘောလုံးအောင်ကြီးဖြစ်တယ်ဘလိုနည်းနဲ့မှဒီထဲကိုတိုးပြီးတော့မဝင်နိုင်ဘူးနောက်ပြီးတော့သူတို့ကအဲ့ပိုးတွေကိုတစ်ခါထပ်ပြီးတော့တတ်လိုက်ကြည့်အဲ့ဒါပြင်အမုံမွားလေးပါလာတဲ့ဟာကိုအဆင့်5ဆင့်လောက်နဲ့ထပ်ပြီးတော့စစ်တယ်။အဲ့ဒီခါကျတော့ဒီနောက်ဆုံးထွက်လာတဲ့ရေထဲမှာဘာမှမပါတော့။နောက်တစ်ခုကလူတွေသုံးဖို့အတွက်ဆိုလို့ရှိရင်ရေထဲမှာလိုအပ်တဲ့ mineral တွေလိုတယ်။အဲ့ mineral တွေကိုလည်းသူတို့ကထပ်ပြီးထည့်ပုံပြီးတယ်။ဆိုတော့ new water ဟာပါမန်ဒီရိုးရိုးတဘောကရေရဲဆိုလို့ရှိရင်ပို့ပြီးတော့တန့်စင်တယ်။နောက်ပြီးတော့ကျမ်းမောင်းနေတယ်ပို့ပြီးတော့ညစ်ပါတယ်။ဟာတဘောကရေထဲမှာကတော်ရလျောက်ပါလာတဲ့ mineral ရဲ့ယောဂပုံမှောက်ကြီးရှိနေနိုင်တယ်။ဆိုတော့သဘောရည်ရက်စားလို့ရှိရင် new water ဆိုအကုန်လုံးအဲ့ဒီသဘောဟောပါလေဒီယောဂပုံမှောက်တွေလည်းအကုန်လုံးတန့်စင်ပြီးသားဖြစ်တယ်။လိုအပ်တဲ့ mineral တွေလည်းအကုန်လုံးထည့်ပြီးသားဖြစ်တယ်ဆိုတော့ तू ကသဘောရည်ရက်စားလို့ရှိရင်ပို့ပြီးတော့တတ်ပါလေ
။ဦးရင်းငင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံပါမယ်။
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လွှင့်ပေးမယ်ဒီဟိုနောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဥတီလာနေတဲ့မုန်တိုင်းကြီးဟာအလွန်လှည့်မြန်စွာအားပြင်းလာနေပြီးကပ်ဘေးလဲကြီးနိုင်တယ်လို့ကမ္ဘာမိုးစလအဖွဲ့ကြီးကသတိပေးလိုက်ပါတယ်ဒီနေ့ကနေ့မှာရခိုင်ပြည်နယ်ကြောက်ဖြူနယ်ဘင်္ဂလားဒေ့ရှ်ကောက်စ်ပစာချားကကုန်းတွင်းကိုဝင်လာဖို့ရှိတဲ့ဒီမိုခါဆိုင်ကလုန်းအခုလိုပြင်းထန်လာတာကြောင့်မြေပြိုထိခိုက်ပျက်စီးမှုကြီးမားနိုင်တယ်လို့ကမ္ဘာမိုးလေဝသနဲ့ဆလဗီဒါအဖွဲ့ WMO ပြောခွင့်ရကဒီနေ့ပဲပြောလိုက်တာပါဒါအပြင်မြန်မာမြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒေသတချို့ကမြေနေပိုင်းတွေမှာမြေပြိုမိုးကြီးရေလွှမ်းတာတွေလည်းရှိနိုင်တယ်လို့ဂျနီဗာအခြေစိုက်ဒီ WMO အဖွဲ့ပြောခွင့်ရကလဲရာနူးလစ်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်ခင်ဗျာအာဆီယံစည်းဝေးတွေမှာနိုင်ငံရေးရာကုစားပြုသူတွေကိုပိတ်ပင်ထားပေမဲ့ပုံမှန်အရက်ဘက်ရာရှိတွေကိုတော့အာဆီယံပူးတွဲဆွေးနွေးပွဲတွေမှာပါဝင်ခွင့်ပြုမှာပါလို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံလာဘွန်ဘာဟိုမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်စီဘက်ကပါဝင်တက်ရောက်ခြင်းမရှိသလိုမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေခြုံငင်းရေးဘုံသဘောတူညီချက်တွေအကောင့်ထဲပို့ရေးတိုးတက်မှုမရှိတာကိုတွေ့ခဲ့ရလို့အခုလိုဆုံးဖြတ်လိုက်ကြပါလို့ဒီအာဆီယံခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်ခင်ဗျာမန္တလေးတိုင်းမှာတော့ NLD ပါတီဒီယိုကထဒေါ်ဝင်းမြမြလူရက်စစ်ပြန်လွတ်လာပါပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီမန္တလေးတိုင်းဒီယိုကထဒေါ်ဝင်းမြမြဟာဒီနေ့ပဲအိုးဘိုထောင်ကနေပြန်လွတ်လာတာပါလူရက်စစ်လို့ပြန်လွတ်လာတာပါလို့မန္တလေးမြို့နေအိမ်ကိုပြန်ရောက်ပြီးပြောလာတဲ့ဒေါ်ဝင်းမြမြကနိုင်ငံတည်း NLD အစိုးရလက်ထက်အကြီးအကဲတွေအကုန်ဖမ်းခံလာရတယ်ဒီပုံကိုယ်တွေအမြန်ဆုံးပြန်လွတ်ပြီးတိုင်းပြည်ပြန်လဲထူထောင်ရေးလုပ်နိုင်ဖို့အရေးကြီးတယ်လို့ VA ကိုပြောခဲ့ပါတယ်ခင်ဗျာ
ဒ တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညာရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kelvin Founder နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆွရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမုံတိုင်းဘေးအန္တရာယ်ကနေကင်းဝေးကြပါစေလို့စုမုံကောင်းတောင်းပေးပါတယ်ရှင်။အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.